from the Voice of America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကားနေ2023ခုနှစ်အောက်တိုဘာလ30ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15953ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေထပ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မူကကျွန်မစုမမ
။ Israel Hamas စစ်ပွဲ3ပတ်အတွင်းကလေးပေါင်း 3,000 ကျော်တေဆုံးခဲ့တဲ့တွင်ကာတာနိုင်ငံမှာ Israel ကိုတရှိုလုံးမှုဆွဲချက်နဲ့တေဒံပေးခံထားရတဲ့အိန္ဒိယရေတပ်ရာရှိဟောင်းတွေပြန်လွှတ်ရေးအိန္ဒိယအစိုးရကကြိုးပမ်းသွားမဲ့တည်။တခါမြန်မာနဲ့စည်ရေးအရာယုံကြည်မှုတိစောက်ဖို့တရုတ်ကအစဉ်သင့်ရှိနေစတဲ့နိုင်ငံတကာနဲ့မြန်မာတည်တွေကိုမဆုမွန်နဲ့တူတင်ပြမှာပါရှင်။ကျွန်မအင်ဂျင်နိုင်ပါ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းနေတဲ့အတူဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့အချင်းကြခံရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုတားဖြစ်သူကတရားဝင်တွေးခွင့်တောင်းလာတဲ့ဆိုရင်တော့တွေးခွင့်ပေးဖို့စဉ်းစားသွားမယ်လို့စစ်ကောင်စီပြောခွင့်ရကပြောပါတယ်
ကျွန်တော်တို့အနေနဲ့ကတော့သူတို့စီကနေတရားဝင်အကြောင်းကြားတာတော့တခုမှတော့လက်ခံရရှိသူရှိသေးပါဘူး။ border ကတော့ကျွန်တော်တို့အနေနဲ့ကအကျဉ်းသားတိုင်းကခွဲခြားထားတာမရှိဘူး။ကျွန်တော်တို့အကျဉ်းသားတိုင်းမှာဒီခွင့်ရေးတွေခွင့်ရေးဆိုတော့ပြောပြီးသားပဲဖြစ်တယ်
။စစ်ကောင်စီပြောခွင့်ရပါရှင်။ဒီသတင်းနဲ့အတူဒီလအောက်တိုဘာလ28ရက်နေ့ကစတင်ခဲ့တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့3ဖွဲ့ရဲ့2029စစ်စင်ရေးနောက်ဆုံးအခြေအနေနောက်ပြီးတော့ရခိုင်အခြေစိုက်မီဒီယာတစ်ခုက DMG သတင်းဌာနကသတင်းသမားတချို့ဖမ်းဆီးခံရတဲ့အကြောင်းနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်အင်ဂျင်နိုင်နဲ့ပြောပြပေးပါမယ်ရှင
်။လွန်ခဲ့တဲ့24နာရီအတွင်းဂါဇာကမ်းမြောင်ဒေသမှာ Hamas အခြေစိုက်နေရာပစ်မှတ်ပေါင်း600ကျော်ကိုတိုက်ခိုက်ခဲ့တယ်လို့ Syria နဲ့ Lebanon မှာရှိတဲ့ပစ်မှတ်တွေကိုလည်းတိုက်ခိုက်ခဲ့ကြောင်း Israel တပ်ကပြောပါတယ်။ဂါဇာကမ်းမြောင်မှာအကြမ်းဖက်သမားတွေနဲ့ထိတ်တိုက်ရင်ဆိုင်မှုတွေအတွင်းအစ္စရေးတပ်ဖွဲ့ဝင်တွေဟာအဆောက်အုံတွေဥမင်လှိုင်ကောင်းတွေကိုပိတ်ဆို့တိုက်ခိုက်ဖို့ကြိုးပမ်းတဲ့အကြမ်းဖက်သမားဒါဇင်ပေါင်းများစွာကိုလည်းပစ်တက်နိုင်ခဲ့တယ်လို့အစ္စရေးကာကွယ်ရေးတပ်ဖွဲ့ကပြောပါရယ်ဂါဇာကမ်းမြောင်မှာ3ပတ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တေဆုံးခဲ့ရတဲ့ကလေးအရေးအတွက်ဟာ2019ခုနှစ်အတွင်းကမ္ဘာပဋိပက္ခဇုံတွေအတွင်းမှာတေဆုံးခဲ့ရတဲ့ကလေးအရေးအတွက်ကိုကျော်လွန်သွားပြီဖြစ်ကြောင်း Save the Children ထုတ်ပြန်ကြမှာဖော်ပြထားပါတယ်လက်ရှိအချိန်အထိ Israel Hamas စစ်ပွဲအတွင်းကလေးပေါင်း 3,000 ကျော်သေဆုံးခဲ့ပါပြီဂါဇာကမ်းမြောင်ဒေသကပါလက်စတိုင်းအရက်သားတွေကို Hamas စန့်ကျင်ရေးစစ်ပွဲကနေဘေးလွတ်ရာကိုရွှေ့ပြောင်းနေထိုင်ကြဖို့ Israel စစ်တပ်ကတနင်္ဂနွေနေ့ကထပ်မံတတိပေးထားပါတယ်ရှင်
Israel နိုင်ငံအတွက်တရှိုလုပ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ကာတာနိုင်ငံတရားရုံးကနေပြီးတော့တည်တံ့ချမှတ်လိုက်တဲ့အိန္ဒိယရေတပ်အရာရှိဟောင်း၈ဦးကိုပြန်ပြီးတော့လွှတ်ပေးရေးအလုံးစုံကြိုးပမ်းသွားမယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကစီရင်ချက်ချမှတ်ခဲ့တဲ့ပေါ်တုံ့လုံးမှုကြောင့်အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကကြေညာပါတယ်။ဖန်စီခံထားရတဲ့ရေတပ်ဖွဲ့ဝင်ဟောင်းတွေရဲ့မိသားစုတွေနဲ့တွေ့ဆုံတဲ့အချိန်မှာအိန္ဒိယနိုင်ငံသားရေးဝန်ကြီးကကာတာနိုင်ငံမှာဖန်စီခံထားရတဲ့ကိစ္စကတော့အိန္ဒိယနိုင်ငံအတွက်အရေးတကြီးဦးစားပေးကိစ္စဖြစ်ပါတယ်ဆိုတာကိုပြောဆိုထားပါတယ်။ကာတာနိုင်ငံမှာဖန်စီခံထားရတဲ့အရာရှိဟောင်း၈ဦးနဲ့ပတ်သက်လို့အိန္ဒိယသတင်းမီဒီယာတွေမှာဖော်ပြတာမှာတော့သူတို့တွေဟာစစ်သည်မော်တွေကိုကိုယ်ကဲခဲ့တဲ့ကပတိန်နဲ့အစ်စ်မြင့်အရာရှိဟောင်းတွေဖြစ်ပြီးသူတို့ဟာ2022ခုနှစ်ဩဂုတ်လမှာဒိုဟာမှာဖန်စီခံထားရတာဖြစ်ပါတယ်ရှင်။
တရုတ်သမ္မတရှီကျင်းပင်နဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့နှစ်ဦးမျှော်လင့်ထားတဲ့အတိုင်းတွေ့ဆုံနိုင်ရေးအဆင်ပြေချောမွေးဖို့လိုအပ်ချက်တွေရှိနေသေးကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးကသူ့ရဲ့၃ရက်ကြာအမေရိကန်ခီးစဉ်တွင်တနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်။ရလက်ကောင်းတွေရဖို့နှစ်ဖက်လုံးအတူတကွလှုပ်ဆောင်ဖို့လိုတယ်လို့လည်းသူကတိုက်တွန်းခဲ့ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီဟာအမေရိကန်သမ္မတဂျိုးဘိုင်ဒန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်တို့နဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုတွေ့ဆုံပွဲတွေတွင်နိုဝင်ဘာလမှာအမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုမြို့မှာကျင်းပမယ့်အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးအစည်းအဝေးပြင်ပမှာနှစ်နိုင်ငံတွေ့ဆုံဆွေးနွေးဖို့သဘောတူညီခဲ့ကြပါတယ်။ဒါပေမဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးခီးလန့်ကတော့အဆင်ပြေချောမွေးဖို့လိုအပ်ချက်တွေရှိနေသေးတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။
ခရိုင်းမီးယားမှာရှိနေတဲ့ရုရှားရဲ့လေကြောင်းရန်ကာကွယ်ရေးစနစ်တစ်စိတ်တစ်ပိုင်းကိုတနင်္ဂနွေညပိုင်းတုန်းကပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းစစ်တပ်ကဒီကနေ့ပြောလိုက်ပါတယ်။2014ခုနှစ်ကရုရှားတို့သိမ်းပိုက်ထားတဲ့ပင်လယ်နက်ကျွန်းဆွယ်မှာယူကရိန်းကတံမြန်ထိုးစစ်တိုက်ခိုက်နေတာဖြစ်ပါတယ်။ခရိုင်းမီးယားအနောက်ဘက်ကန်ကန်ယူနယ်မှာရှိတဲ့ရုရှားလေကြောင်းရန်ကာကွယ်ရေးစနစ်ရဲ့အရေးကြီးတဲ့အစိတ်အပိုင်းတစ်ခုကိုထိမှန်ခဲ့တယ်လို့ရုရှားစစ်တပ်ကသူ့ရဲ့လူမှုကွန်ရက်မှာရေးပါတယ်။အသေးစိတ်ကိုတော့တိတိကျကျဖော်ပြမထားပါဘူး။ဒီကိစ္စနဲ့ပတ်သက်လို့လည်းရုရှားဘက်ကတစုံတရာမှတ်ချက်မပေးပါဘူး။ရုရှားစစ်တပ်နဲ့နှီးစပ်တဲ့ Rheinbar Telegram စာမျက်နှာမှာတော့ခရိုင်းမီးယားဒေသအတွင်းမှာယူကရိန်းတို့ရဲ့တနင်္ဂနွေနေ့ညတိုက်ခိုက်မှုကိုဖော်ပြထားပြီးတော့ခရိုင်းမီးယားနောက်ဘက်ကန်ယူရန်တခြား Olemnika Yuani ယူကရိန်းကအမေရိကန်လို့ATA CNF ဒုံးကျည်နှစ်စင်းကိုပြစ်လွတ်ခဲ့တယ်ဆိုပြီးဆွဆွဲပြောဆိုထားပါတယ်။တချိန်ထဲမှာပဲတနင်္လာနေ့တရုတ်နိုင်ငံဘေကျင်းမှာလုပ်နေတဲ့ရှန်ဆန်းစီရေးဖိုရမ်ကိုတက်ရောက်နေတဲ့ရုရှားကာကွယ်ရေးဝန်ကြီးကလည်းရုရှားယူကရိန်းပြဿနာဖြေရှင်းနိုင်ရေးအနောက်နိုင်ငံအနေနဲ့ဆွေးနွေးဖို့ရုရှားအနေနဲ့အဆင်သင့်ရှိပါတယ်ဆိုတာကိုပြောဆိုထားပါတယ်ရှင်။
ဒီ American အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။တနင်္လာနေ့ညချမ်း VOA မြန်မာပိုင်းရဲ့သတင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။နှစ်နိုင်ငံကြားမဟာဗျူဟာမြောက်ယုံကြည်မှုတည်ဆောက်ဖို့တရုတ်နိုင်ငံဘက်ကအစဉ်အသင့်ရှိနေကြောင်းနဲ့ကဏ္ဍပေါင်းစုံမှလက်တွေ့ကြကြပူးပေါင်းဆောင်ရွက်ဖို့နဲ့မြန်မာစစ်ဘက်နဲ့အစစ်မြင့်ဆက်ဆံရေးကိုလည်းဆက်လက်ထိန်းသိမ်းသွားမယ်လို့တရုတ်ဗဟိုစစ်ကော်မရှင်ဒုတိယဥက္ကဋ္ဌကျန်းယူရှာကဒီကနေ့ပြောကြားလိုက်ပါတယ်။တရုတ်နိုင်ငံမြို့တော်ဘေကျင်းမှာကျင်းပနေတဲ့ဆယ်ကြိမ်မြောက်ရှန်ဆန်းဖော်ရန်လို့ခေါ်တဲ့နိုင်ငံတကာကာကွယ်ရေးညီလာခံကိုတက်ရောက်လာတဲ့စစ်ကောင်စီဒုတိယဝန်ကြီးချုပ်လည်းဖြစ်ကာကွယ်ရေးဝန်ကြီးလည်းဖြစ်တဲ့ဗိုလ်ချုပ်ကြီးတင်အောင်ဆန်းနဲ့တွေ့ဆုံချိန်မှာတရုတ်ဗဟိုစစ်ကော်မရှင်ဒုတိယဥက္ကဋ္ဌကပြောဆိုလိုက်တာပါတွေ့ဆုံစဉ်အတွင်းတရုတ်မြန်မာဆွေမျိုးပေါက်ဖော်ဆက်ဆံရေးဟာဘယ်တော့ကနေမှမတူခိုင်မာအားကောင်းလာကြောင်းလဲဒုဥက္ကဋ္ဌကျန်းကပြောပါတယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတရုတ်ကထောက်ခံကြောင်းနဲ့နယ်စပ်လုံခြုံရေးအတွက်မြန်မာအနေနဲ့တရုတ်နိုင်ငံနဲ့အတူလက်တွဲဆောင်ရွက်ဖို့မျှော်လင့်ကြောင်းလဲကျန်ယူရှာကပြောခဲ့ပါဗျာမြန်မာဘက်ကတော့တရုတ်နိုင်ငံနဲ့စစ်ဖက်ပူးပေါင်းဆောင်ရွက်ဖို့နယ်စပ်တည်ငြိမ်ဖို့နဲ့ဗတ်ပေါင်းစုံကနေပူးပေါင်းဆောင်ရွက်သွားမယ်အကြောင်းဗိုလ်ချုပ်ကြီးတီအောင်ဆန်းကပြောတယ်လို့တရုတ်နိုင်ငံပိုင် CCTV သတင်းမှာဖော်ပြထားပါတယ်တရုတ်ဗဟိုစစ်ကော်မရှင်ဒုတိယဥက္ကဋ္ဌကျန်းယူရှာဟာမြန်မာအပြင်တီမောလက်စတေနဲ့ဘယ်လာရုစ်နိုင်ငံကကာကွယ်ရေးဝန်ကြီးတွေနဲ့လည်းတနင်္ဂနွေနေ့ကတီးခြားစီတွေ့ဆုံခဲ့ပါတယ်ရှင်
။တရုတ်နိုင်ငံဘေကျင်းမှာမြန်မာရုရှားအပါအဝင်နိုင်ငံပေါင်း90ကစစ်ဘက်ဆိုင်ရာထိတ်တန့်ကိုယ်စားလှယ်တွေတက်ရောက်တဲ့ရှမ်ဆန်နိုင်ငံကကာကွယ်ရေးညီလာခံဒီကနေ့စတင်လိုက်ပါတယ်။ဒီကနေ့ခေတ်ကဘာကြီးမှာနိုင်ငံတချို့ဟာကဘာကြီးကိုမတီးမငြိမ်ဖြစ်အောင်လို့တမင်ရည်ရွယ်ဖန်တီးနေပါတယ်လို့တရုတ်ဗဟိုစစ်ကော်မရှင်ဒုတိယဥက္ကဋ္ဌကျန်းယူရှာကသူ့ရဲ့အဖွင့်မိန့်ခွန်းမှာအခုလိုပြောကြားခဲ့ပါတယ်။
我们应努力消弭战乱冲突。
သူပြောသွားတာကတော့ဗဟိုနိုင်ငံရဲ့အခြေအနေကတော်တော်လေးကိုစိုးရွားနေပါတယ်။စစ်ပွဲနဲ့ပြည်ပခါတွေကိုအဆုံးသတ်နိုင်မှုကျွန်တော်တို့စူးစမ်းအားထုတ်တင်ပါတယ်။ဒီကနေ့ကဘာတဝမ်းကိုကြည့်လိုက်မယ်ဆိုရင်အဆုံးမသတ်နိုင်တဲ့ပြဿနာတွေကတစ်ခုပြီးတစ်ခုပေါ်ပေါက်နေတာပါ။စစ်ပွဲကနေရတဲ့နာကျင်မှုတွေပျက်စီးဆုံးရှုံးမှုတွေလူအသက်ပေါင်းများစွာတေကျင်နေရရာဆဲပဲဖြစ်ပါတယ်ဆိုတာကိုပြောသွားတာဖြစ်ပါတယ်။တရုတ်ဘက်ကဘယ်နိုင်ငံကိုယီညွန့်တယ်လို့တော့တိတိကျကျပြောဆိုတာမရှိပေမဲ့ Ukraine, Russia စစ်ပွဲ, Israel, Hamas ပြိပခါတွေမှာတရုတ်ရဲ့ယက်တီချက်နဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့ပြစ်တင်ဝေဖန်မှုကိုတရုတ်ဘက်ကဇက်တိုက်တုံ့ပြန်ပြောဆိုနေတာဖြစ်ပါတယ်။ဒေသရင်းကိစ္စတွေနဲ့တခြားနိုင်ငံတွေရဲ့ပြည်တွင်းရေးတွေကိုဝင်ရောက်ဆွတ်ဖက်တာမျိုးတွေလုပ်နေတဲ့အကြောင်းနဲ့စန့်ကျင်တော်လှန်မှုတွေပေါ်ပေါက်လာအောင်လှုံ့ဆော်နေပါတယ်ဆိုတာကိုလည်းတရုတ်ဗဟိုစစ်ကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌကပြစ်တင်ပြောဆိုခဲ့ပါတယ်။အခုဘရစ်ဂျင်းမှာကျင်းပနေတဲ့နိုင်ငံတကာကာကွယ်ရေးညီလာခံမတိုင်ခင်ပြီးခဲ့တဲ့သတင်းပတ်တုန်းကတော့တရုတ်ကာကွယ်ရေးဝန်ကြီးလီရှန်ဖူးကိုယာရုကနေတရုတ်အစိုးရကထုတ်ပယ်ခဲ့ပါတယ်ရှင်။
အမေရိကန်နဲ့တောင်ကိုရီးယားတပ်တွေပူးတွဲပြီးတော့လေကြောင်းစစ်ရေးလေ့ကျင့်မှုတစ်ရက်ဒီကနေ့စတင်လိုက်ပါတယ်။24နာရီကြာစစ်ဆင်ရေးတစ်ရက်အတွင်းနဲ့ဒီစစ်ရေးလေ့ကျင့်မှုမှာနှစ်နိုင်ငံစစ်လေရင်ပေါင်း130လောက်ပါဝင်ပါတယ်။လျှက်တစ်ပြက်တုံ့ပြန်ကာကွယ်ရေးလို့ခေါ်တဲ့နှစ်စဉ်စစ်ရေးလေ့ကျင့်မှုကိုတောက်ကြနေအထိပြုလုပ်မှာဖြစ်ပြီးတော့ F-35 ဂျက်တိုက်လေယာဉ်တွေရဲ့စွမ်းအားနဲ့ပတ်သက်လို့အဓိကထားလေ့ကျင့်မှာဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။အခုစီရေးလေးချင်းမှုအတွင်းမှာရောတကက်လက်တွေကြုံလာတဲ့အခါမှာရောရန်သူရဲ့ကျူးကျော်ရန်စမှုကိုချက်ချင်းပြင်းပြင်းထန်ထန်တုံ့ပြန်အပြစ်ပေးသွားဖို့ အဆင့်အစ်ဖြစ်ဖို့ပြင်ဆင်ထားတယ်လို့လည်းတောင်ကိုရီးယားစစ်တပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
။ဆန္ဒပြပွဲတွေအတွင်းမှာရဲတအူးအသက်ဆုံးခဲ့ရတာနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်အဓိကအတိုက်ခံပါတီခေါင်းဆောင်နဲ့တခြားထိပ်တန်းပါတီဝင်တရားကျော်ကိုတနင်္ဂနွေနေ့တုန်းကအာဏာပိုင်တွေကလူသတ်မှုနဲ့ဆွဲချက်တင်လိုက်ပါတယ်။လာမယ့်ရွေးကောက်ပွဲမတိုင်ခင်ပေါ်ပေါက်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းမှာရဲတအူးအသက်ဆုံးခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ BNP ဘင်္ဂလားဒေ့ရှ်အမျိုးသားရေးပါတီခေါင်းဆောင်မီဆာဖာရူအလန်ဂီယာပါဝင်164ဦးထက်မနည်းကိုလူသတ်မှုတန်တရားနဲ့ဆွဲချက်တင်ထားကြောင်းဘင်္ဂလားဒေ့ရှ်ရဲ့ဌာနကပြောပါတယ်။လာမယ့်နှစ်ဇန်နဝါရီလအတွင်းမှာကျင်းပမယ့်ရွေးကောက်ပွဲမှာလွတ်လပ်စွာမဲပေးနိုင်ရေးဗတ်မလိုက်တဲ့အစိုးရတရက်ကျင်းပနိုင်မှုအတွက်ဝင်ကြီးချုပ်ရှိတ်ဟာစင်နာနှုတ်ထွက်ရေးအဓိကပါတီကြီးနှစ်ရက်ကအဖွဲ့ဝင်တသိန်းကျော်စနေနေ့တုန်းကဆန္ဒပြခဲ့တာဖြစ်ပါတယ်။ရဲတအူးနဲ့ဆန္ဒပြသူတအူးအသက်ဆုံးခဲ့ရတဲ့စနေနေ့ဆန္ဒပြပွဲနဲ့ပတ်သက်ပြီးတော့အလန်ဂီယာကိုဖမ်းဆီးဖို့ထိန်းသိမ်းထားတဲ့အကြောင်းဒါကာရဲကော်မရှင်နာမင်းကြီးကပြောပါတယ်။ရုပ်ရည်ဆန်ခတ်ဖြစ်မှုတွေအတွင်းမှာရဲနောက်ပြီးတော့တူနာတင်က26ဦးကိုလူနာတင်က26ဦးကိုဖမ်းဆီးခဲ့တယ်ဖျက်ဆီးခဲ့တယ်လို့ဆိုပါတယ်။တင်ဆောင်တဲ့ရဲကတော့ဒါနဲ့ခုတ်ခံခဲ့ရတာဖြစ်ပြီးတော့ BNP အဖွဲ့ဝင်တယောက်ကခုတ်ခဲ့တာလို့ဆွဆွဲထားပါတယ်ရှင်။တနင်္လာညရဲ့ထိတ်တဲရောက်သတင်းတွေကိုမဲ့ရင်ချင်းနိုင်တဲ့အတူကျမစုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်။နိုင်ငံတော်တိုင်းပြည်ငံပို့ကိုဒေါအောင်ဆန်းစုကြည်ကိုသူ့ရဲ့သားဖြစ်သူကတရားဝင်တွေ့ခွင့်တောင်းလာတယ်ဆိုရင်တွေ့ခွင့်ပေးဖို့စဉ်းစားသွားမယ်လို့စစ်ကောင်စီဘက်ကပြောဆိုလိုက်ပါတယ်။ထောင်တချို့မှာတော့နှစ်ကြီးပြစ်ဒဏ်ကြခံနေရတဲ့သူတွေကိုထောင်ဝင်စားကိုအခုချိန်ထိတွေ့ခွင့်မပေးဘဲထားတာကတော့ထောင်ရဲ့လုံခြုံရေးအရာထောင်ရရှိရေးဆုံးဖြတ်ချက်သာဖြစ်ပါတယ်ဆိုလိုပြီးတော့စစ်ကောင်စီပြောခွင့်ရက VOE ကိုပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့အလိမ်မှပြောပြပေးပါရှင်။
ကာလာရှည်ကြပိတ်ပင်ထားတဲ့ထောင်ဝင်စားလူတွေကိုစစ်ကောင်စီဘက်ကပေးလိုက်ချိန်မှာဒေါန်ဆန်းစုကြည်ရှင်တွေကအလားတူအခွင့်အရေးရဖို့မျှော်လင့်နေတယ်လို့ဒေါန်ဆန်းစုကြည်ရဲ့သားငယ်ကိုထိန်လင်းကင်အရစ်ကလည်းမိခင်ကျမ်းမာရေးနဲ့ပတ်သက်လို့ဖုန်းစကားပြောခွင့်ရဖို့တွေးဆောင်ခွင့်ရဖို့လိုလားနေတာပါ။ဒါကြောင့်အခြေအနေကိုသိရဖို့စစ်ကောင်စီဘက်ကမေးမြန်းရမှာအခုချိန်အထိတော့မိသားစုဘက်ကတရားဝင်အကြောင်းကြားတာမရှိသေးဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်
။ကျွန်တော်တို့အနေနဲ့ကတော့သူတို့စီကနေတရားဝင်အကြောင်းကြားတာတော့တခုမှတော့လက်ခံရရှိသူမရှိသေးပါဘူး။ဒီဘောဒါကတော့ကျွန်တော်တို့အနေနဲ့ကအကျဉ်းသားတိုင်းကခွဲခြားထားတာမရှိဘူး။ကျွန်တော်တို့အကျဉ်းသားတိုင်းမှာဒီခွင့်ရေးဒီခွင့်ရေးဆိုတော့ပြောပြီးသားပဲဖြစ်တယ်။ဒီကတော့သူတို့ပေါ်မှာပဲမူတည်ပါလိမ့်မယ်။
ဆရာနာသိန်းအဖေရှားခံခဲ့ရပြီးတော့နှစ်ရှည်ထောင်နှံတွေချမှတ်ခံထားရတဲ့ဒေါအောင်ဆန်းစုကြည်ကိုရှင့်နေတွေကတွဲဆောင်ခွင့်ရဖို့ဒီဇိုင်းမမတ်မျှော်လင့်စူးစမ်းနေကြတာပါ။သူတို့နဲ့နှီးဆက်သူတွေကတော့ဒီသတင်းပတ်ထဲမှာပဲတွဲခွင့်ရနိုင်ဖို့တရားဝင်စတင်သွားဖို့ပြင်ဆင်နေတယ်လို့ပြောပါရယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကတော့ဒေါအောင်ဆန်းစုကြည်ကိုသူမရှင့်နေတွေနဲ့တွဲဆောင်ခွင့်ပေးဖို့အထူးကိစ္စတရက်အနေနဲ့ဆောင်ရွက်မယ်လို့ VOE ကိုပြောခဲ့ပေမဲ့တွဲခွင့်ပေးမပေးရှင်းရှင်းလင်းလင်းမပြောပါဘူး။ဒေါအောင်ဆန်းစုကြည်တားငယ်ကိုထိန်လင်းနဲ့တွဲခွင့်ရနိုင်ဖို့မျှော်လင့်ချက်တွေရှိနေတဲ့အခြေအနေကြောင့်ကိုထိန်လင်းရဲ့သဘောထားကို VOE ကဆက်သွယ်မေးမြန်းနိုင်ဖို့စူးစမ်းနေစေပါ။ထောင်နဲ့33နှစ်အခြားမှတ်ခံထားရတဲ့ဒေါ်ဆန်းစုကြည်ကိုသူမရှင့်နေတွေကတွေးခွင့်ရနိုင်ဖို့အကြီးအဦးစီးဌာနကိုအကြိမ်ကြိမ်စာတင်တောင်းဆိုခဲ့ပေမဲ့စစ်ကောင်စီဘက်ကခွင့်မပြုခဲ့ပါဘူး။အသက်88နှစ်အရွယ်ဒေါ်ဆန်းစုကြည်ကိုပြီးခဲ့တဲ့ဒီဇင်ဘာလအတွင်းကနောက်ဆုံးလက်ကျန်အာဂရီလိုက်စားမှုဆွဲချက်တွေကိုစီရင်ချက်ချခဲ့ခြင်းသူမကိုရှင့်နေတွေကထောင်ထဲမှာနောက်ဆုံးတွေးခဲ့ရတာဖြစ်ပါတယ်။အဲ့ဒီနောက်ပိုင်းမှာဒေါအောင်ဆန်းစုကြည်ကျမ်းမာရေးနဲ့သူ့အမှုတွေအယူခံဝေရင်းနဲ့ပတ်သက်ပြီးတော့တွဲဆုံဆွေးနွေးခွင့်ပြုဖို့အချင်းထောင်အာဏာပိုင်တွေထံမှာရှင်းနေတွေက2023ခုနှစ်ဇန်နဝါရီလလယ်ပိုင်းကတည်းကတောင်းခံထားခဲ့ပေမဲ့ဒီနေ့ဒီချိန်အထိတွဲခွင့်မရခဲ့ပါဘူး။လက်ရှိမှာထောင်ဝင်စားလူတွဲခွင့်ကိုပြန်လည်ခွင့်ပြုလိုက်ပေမဲ့တေတံတသက်တကျွန်းနဲ့နှစ်20အထက်ထောင်နဲ့ကြားခံရသူတွေကိုတော့ထောင်ဝင်စားတွဲခွင့်မပေးတဲ့အခြေအနေတွေတွေ့နေရပါတယ်။ဒါကြောင့်စစ်ကောင်စီရဲ့သဘောထားကိုမေးမြန်းရမှာတော့ဗိုလ်ချုပ်စော်မင်းထွန်းကထောင်ရဲ့လုံခြုံရေးအရာထောင်အရာရှိတွေရဲ့ဆုံးဖြတ်ချက်သာဖြစ်တယ်လို့ပြောပါတယ်
။ကျွန်တော်အနေနဲ့ပြီးကြားစဉ်းစားတော့မရှိဘူး။ဒီဟာထောင်ရဲ့လုံခြုံရေးနဲ့ပတ်သက်ပါကြထောင်မှာတောင်းရှိတဲ့ထောင်ပိုင်ထောင်ဝင်တန်းတွေရဲ့အရာရှိများရဲ့ရှိရဆုံးဖြတ်ချက်ပဲဖြစ်ပါလိမ့်မယ်။
လက်ရှိမှာဒေါအောင်ဆန်းစုကြည်ရဲ့ရှင်းနေတွေကိုလည်းအမှုနဲ့ပတ်သက်ပြီးတော့သတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကပုံမှန်144ဥပဒေထုတ်တားမြစ်ပိတ်ပင်ထားတာပါစစ်တပ်အာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကနေစပြီးတော့ဒေါအောင်ဆန်းစုကြည်ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ် အသက်88နှစ်ရှိပြီဖြစ်တဲ့ဒေါက်ဆန်းစုကြည်ကိုအမှု19မှုနဲ့ထောင်ဒဏ်ပြစ်ဒဏ်33နှစ်ချမှတ်ထားပြီးတော့ဒီအထက်ကမှ6နှစ်ကိုဩဂတ်လ1ရက်နေ့ကလူငယ်သက်တာကွင်းနဲ့ရှော့ပေါ့ပေးခဲ့တာဖြစ်ပါတယ်။ဇန်နေသေးတဲ့14မှုအတွက်လက်ရှိမှာထောင်ဒဏ်28နှစ်ကြာခံနေရတာဖြစ်ပါတယ်ရှင်။
ဒေါန်ဆန်းစုကြည်သူ့ရဲ့တားဖြစ်သူနဲ့ထောင်ဝင်စာတွေ့ဆုံနိုင်ခွင့်ရှိမရှိအခြေအနေတရင်ကိုအလိမ္မာကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့စစ်စင်ရေးနောက်ဆုံးအခြေအနေတရင်တွေကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုဖောင်းဆိုင်ဘက်မှာတော့စစ်ကောင်စီရဲ့တပ်စခန်းတွေကိုကိုကန် MNDA တပ်ကဆက်ပြီးတော့မှတိုက်ခိုက်သိမ်းပိုက်နေပါတယ်။တအောင်းတရလန်လီတပ်ဖက်ကလည်းလာရှိုးမြို့နယ်မိုင်းကျက်နယ်နန်ခမ်းဘက်တွေမှာဆက်ပြီးတော့တိုက်ခိုက်နေပါတယ်။တစ်ချိန်တည်းမှာပဲစကိုင်းတိုင်းထီးကြိုက်မြို့နယ်တွင်မှာလည်းတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်။ဒီလအော်တိုဘာလ28ရက်နေ့ကစတင်ခဲ့တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့10/29စစ်စင်ရေးနောက်ဆုံးအခြေအနေသတင်းပေးပို့ထားတာကိုကိုခင်မောင်စိုးမင်းကပြောပြပေးပါမယ်ရှင်
။ကိုကန် MNDAA တအန်း TNLA နဲ့ရခိုင်အေအေတို့ပါဝင်တဲ့ညီနောင်မဟာမိတ်သုံးဘွဲ့ရဲ့10/29စစ်စင်ရေး၄ရက်မြောက်နေ့မှာတိုက်ပွဲတွေဟာဆက်လက်ပြင်းထန်နေပြီးဒီကနေ့မှလည်း MNDAA ကိုကန်တပ်ကစစ်ကောင်စီတပ်စခန်းတချို့ကိုထပ်မံသိမ်းပိုက်တာတွေရှိနေပါတယ် MNDAA ရဲ့ပြောရေးဆိုခွင့်ရှိသူလီချာဝင်းကမုံကိုဖောင်းဆိုင်ဘက်မှာတပ်စခန်း၅ခုထပ်မံသိမ်းပိုက်ခဲ့တယ်လို့သိန်းဒီမျိုးကိုလည်းဆက်လက်ထိုးစစ်ဆင်နေစေဖြစ်ကြောင်း VOA ကိုပြောပါတယ်
။ဒီနေ့တနေ့သားတိုက်ပွဲအခြေအနေကတော့ဒီမွန်ဂိုဖောင်းဆိုင်ဖက်မှာစစ်ကောင်စီရဲ့တပ်စခန်းကိုနောက်ထပ်၅ခုအထက်သိမ်းပိုက်နိုင်ခဲ့တယ်။ပြီးတော့သိန်းဒီဖက်မှာလည်းဒီသိန်းဒီမျိုးနဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုကျွန်တော်တို့ချေမှန်းခဲ့ရဗျ။သိန်းဒီမျိုးကိုတော့ operation တွေဆက်လက်ဖော်ဆောင်နေပါသေးတယ်။လုံးဝသိန်းချုပ်ထားနိုင်တဲ့အနေအထားတော့မရှိသေးပါဘူးဗျ။ချင်းရွှေဟော်ကတော့ဆက်လက်ထိန်းချုပ်ထားတဲ့အနေအထားမှာရှိပါတယ်
။မုံကိုဖောင်းဆိုင်ဘက်ကတိုက်ပွဲတွေမှာစစ်ကောင်စီကလေကြောင်းကပစ်ခတ်တိုက်ခိုက်တာတွေလည်းရှိပါတယ်။မုံကိုအခြေစိုက်စစ်ကောင်စီတပ်ကတိုက်ပွဲဖြစ်ရာကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိနေတာကြောင့်တပ်နယ်မြေနဲ့ထိစိုက်နေတဲ့မုံကိုမြို့ရက်ွက်6ကဒေသခံ100လောက်ဟာတရုတ်နယ်စပ်ဘက်ကိုတင်းရှောင်နေရပါတယ်။ချင်းရွှေဟော်မြို့ကို MNDAA ကတိုက်ပွဲတွေစတင်တဲ့28ရက်နေ့ကသိမ်းယူခဲ့တာပါ။ချင်းရွှေဟော်မြို့သိမ်းလိုက်ပြီးတဲ့နောက်လောက်ကင်မြို့ကပြည်သူတွေဟာအထိတ်တလန့်ဖြစ်ကြပြီးစီးပွားရေးလုပ်ငန်းတွေအလုံးလဲရပ်ဆိုင်နေပါတယ်။လောက်ကင်မြို့မှာတွားရောက်အလုပ်လုပ်တဲ့ပြည်သူတဦးကတော့လုပ်ငန်းတွေရပ်ဆိုင်လိုက်ချိန်မှာအလုပ်ရှင်ကနှင်ထုတ်လိုက်တာကြောင့်နေရေးထိုင်ရေးကအဆအခက်အခဲတွေ့နေရကြောင်းပြောပါတယ်။
အားလုံးလို့နေရဆိုတော့နန်းလေးမှာဘူရောင်ရှိတယ်ဘူရောင်လေးမှာနေရာရမှောင်ရဲစားဖို့လည်းအဆင်မပြေဘူးဆောင်းတော့တော့အဲ့လေတင်းစီရပတ်သက်နေရတယ်မအားလို့တန်လေးပါလေအဲ့လိုတော့လာပြီးနောက်ပိုင်းစားတခုကဘယ်လိုအဆင်ပြေမှာစားဖို့ကိုရင်းကျက်သူမကြောက်ပါဘူးခရီးတွေနဲ့မလို့ဒီသားသူက6ယောက်ရှိတယ်များတော့ကြတော့အိမ်မောကြအိမ်မောကိုကြည့်နေရတာပေါ့ကြည့်ကြတယ်ကိုယ်နဲ့နီးနေတယ်များသူလည်းမအားလို့အိမ်ကဘူရောင်ဘွားနေနေချက်သွားတယ်အောက်ကနေကြည့်ကြတယ်အဲ့လိုမျိုးဒီကြောင်ဒီကြည့်လို့ရအောင်ထိုင်ကြည့်များ
လောက်ကင်မျိုးမှာတွားရောက်အလုလုကင်နေသူအတော်များများဟာနေရမပြန်နိုင်ပဲပြိမ့်မိနေကြတာဖြစ်ပါတယ်အလုရှင်စီကလှုပ်အားကမရတာကြောင့်စားတော့ရေးအတွက်အခက်တွေ့နေကြသလိုနေရပြန်ဖို့အတွက်လမ်းစရိတ်လည်းအခက်အခဲရှိနေကြောင်းပြောပါတယ်လောလောဆယ်မှာတော့လောက်ကင်ချင်းရွှေဟော်လာရှိုးလမ်းဟာလည်းစစ်ကောင်စီတပ်နဲ့ MNDAA အကြားတိုက်ပွဲတွေကြောင့်အသွားအလာတွေပိတ်ထားရဆဲဖြစ်ပါတယ်မုံကိုဖောင်းဆိုင်သိန်းဒီဘက်မှာစစ်ကောင်စီတပ်နဲ့ MNDAA အကြားတိုက်ပွဲတွေပြင်းထန်နေချိန်လာရှိုးနဲ့နန်းခမ်းမြို့နယ်တွေမှာစစ်ကောင်စီတပ်နဲ့ TNLA တအောင်းတပ်တွေအကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်း TNLA ပြန်ကြားရေးတာဝန်ခံဒူးပိုမူကြီးတာအိုက်ကျော်ကပြောပါတယ
်အဒီနေ့မနေ့ပိုင်းကကျွန်တော်ရတဲ့တင်ရအဒီလာရှိုးမြို့ကျွန်တော်ရတမဟာချောက်စစ်တပ်ကတော့လာရှိုးမြို့မန်ကျက်မှာမန်ကျက်စခန်းကိုဆက်မှတ်တဲ့ပွဲဖြစ်တယ်။အမှားတော့၄ရက်မြောက်ဖြစ်သွားကတော့မန်ကျက်စခန်း။ဒီတနေရာတော့ဒီနမ်ခမ်းဘက်ကပန်ခမ်းဘက်မှာထဲနာမှာတနေရာဖြစ်တယ်။အဲ့ဒီနေရာပဲကျွန်တော်ရတယ်။အကုန်လုံးတော့ကျွန်တော်ငွေဒရင်းမရတဲ့တချို့နေရာလဲကျွန်တော်ဆက်တွေ့မရဘူး။သူဖုန်းလိုက်ဖြတ်ထားတဲ့နေရာတွေလည်းရှိတယ်
။ဒီလ29ရက်နေ့ကသိန်းဒီမြို့နယ်ကစစ်ကောင်စီရဲ့မိုင်းလီတက်စခန်းကိုသိမ်းယူခဲ့ကြောင်းTNLA ကသတင်းထုတ်ပြန်ထားသလို Dine mene bainga kuk kain ne nampa ga aja ga nang kain drama taipuwe pshibwa ge jiang dita gandwi ga piyo baare. Sagain dain tijai miyo ne ma ga ro taipuwe pientan ni da tong ya shi ne bi sikang si ba ga li jiang ga ni ba yese taikai ni jiang dita gandwi ga piyo baare.
Mene lai sada na yi huwe kang ga ro hai jiang gong gu niya.
ก็ได้จานะทีเนี่ยแต่ถ้าที่นี่เนี่ยหลังมาเจอตัวเลยที่ได้มาแล้วเนี่ยจะได้ที่ตัวเนาะที่ได้ใจตรงไหมแต่มันเนี่ยอะไรเลยเนี่ยอะไรอย่างแต่ตัวเราตัวลึกที่ไหนเนี่ยก็ไอ้ที่ก็ไอ้เนาะที่จะไปกับเราเป็นทุกเดือนไอ้เรื่องนี้ที่ได้มาอยู่ใต้เดือนที่จะอยู่ว่าที่เดือนจ้องคนที่เดือนเลยรอที่เดือนเรื่องว่าจ้องที่เดือนตรงนี้จะได้ที่นี่เนี่ยที่จะเอาไปที่ตัวบ้านเราที่นี่น้องมาไม่พูดด้วยก็รอเสียใครแต่ตัวเอเอก็ที่ใ တိုက်ပွဲတွေပြင်းထန်နေခြင်းတနင်္ဂနွေနေ့ကတရုတ်ဘိုစစ်ကော်မရှင်ဒုတိယဥက္ကဋ္ဌကျန်ယူရှားနဲ့မြန်မာစစ်ကောင်စီရဲ့ကာကွယ်ရေးဝင်ကြီးဗိုလ်ချုပ်ကြီးတင်အောင်စန်းတို့ပြည်ခင်းမြို့မှာတွေ့ဆုံပြီးတရုတ်မြန်မာနယ်စပ်တည်ငြိမ်ရေးအတွက်ဆွေးနွေးခဲ့တာတွေရှိပါတယ်။ဗိုလ်ချုပ်ကြီးတင်အောင်စန်းဟာပြည်ခင်းမြို့မှာကျင်းပတဲ့စေချိန်မြောက်ပီကင်းရှန်ဆန်းဖိုရန်တက်ရောက်ဖို့ဒီလ28ရက်နေ့ကတွားရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒါကတော့မြောက်ပိုင်းမဟာမိတ်သုံးဘွဲ့ရဲ့စစ်စင်ရေးနောက်ဆုံးအခြေအနေကိုခင်မောင်စိုးမင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ DMG သတင်းဌာနကသတင်းသမားတဦးနဲ့ဝန်ထမ်းတဦးဖမ်းဆီးခံရတဲ့သတင်းကိုတင်ပြပေးခြင်းပါတယ်မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းမှာသတင်းတောက်တွေဖမ်းဆီးခံရတာအသက်သေဆုံးရတာနောက်သတင်းဌာနတွေပိတ်သိမ်းခံရမှုတွေကအများအပြားရှိခဲ့ပါတယ်။မနေ့တော့ကလည်းရခိုင်ခြေဆိုင်မီဒီယာတစ်ခုဖြစ်တဲ့ DMG သတင်းဌာနကသတင်းတောက်တဦးနဲ့ရုံးဝင်နဲ့တဦးကိုစစ်ကောင်စီကဖမ်းဆီးခေါ်ဆောင်သွားပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းအပြည့်အစုံကိုငင်းချမ်းပြောပြပေးပါမယ်ရှင
်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံအတွင်းကသတင်းဌာနတွေပိတ်သိမ်းခံရတဲ့အပြင်သတင်းသမားတွေအနေနဲ့အဖမ်းခံနေရတာနဲ့တေဆုံးတဲ့အထိဖြစ်နေတာကြောင့်သတင်းသမားအများပြားဟာတခြားနိုင်ငံတွေအပါအဝင်လုံခြုံမှုရှိမယ်လို့ထင်တဲ့နေရာတွေကိုထွက်ပြေးတင်းရှောင်နေရပါတယ်။လက်ရှိပြည်တွင်းမှာရှိနေတဲ့သတင်းဌာနတွေနဲ့သတင်းသမားတွေဟာလည်းလုံခြုံမှုကောင်းကောင်းမရှိတဲ့ကြားကနေအလုလုနေကြတာဖြစ်ပြီးတော့မကြာခဏဆိုသလိုအာဏာပိုင်တွေရဲ့ဖမ်းဆီးစစ်ဆေးတာတွေကိုခံနေရပါတယ်။မနေ့ကလည်းရခိုင်အခြေစိုက်မီဒီယာတစ်ခုဖြစ်တဲ့ Development Media GroupDMG သတင်းဌာနကိုစစ်ကောင်စီကဝင်ရောက်စီးနှင်းပြီးသတင်းတောက်တဦးနဲ့ရုံးဝန်ထမ်းတဦးကိုဖမ်းဆီးသွားတယ်လို့ DMG သတင်းဌာနကကိုစော်စော်ကပြောပါတယ
်။ဟုတ်ကဲ့နေ့လယ်7နာရီဝန်းကျင်လောက်ကပေါ့ရဲတပ်ဖွဲ့ဝင်တချို့ပါတယ်တပ်ကပါတယ်နောက်ပြီးတော့ SDG ကောင်းလို့ဆိုဆိုလို့ရှိနေရဲဝင်ပြီးတော့မှုန်သွားတာပေါ့ကောင်းလို့ယူသွားတာလို့ရှိသေးပြီရှိပါလူကတော့ညချောင်းတယောက်ရဲသတင်းဟုတ်တယောက်ရဲရောက်ပါသွားတယ်
အခုလိုစစ်ကောင်စီက DMG သတင်းဌာနကိုဝင်ရောက်ဖမ်းဆီးတာလုံပစ္စည်းတွေကိုယူဆောင်သွားတာတွေဟာဘာကြောင့်လဲဆိုတာမသိရသေးဘူးလို့လည်း DMG ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်း DMG သတင်းဌာနရဲ့ Editor ချုပ်ကိုစစ်ကောင်စီကပြီးခဲ့တဲ့2019ခုနှစ်ကတည်းကအမှုမရင်ဆိုင်ပဲထွက်ပြေးနေတဲ့အပြင်တရားဝင် license မရှိတာကြောင့်အခုလိုဝင်ရောက်ဖမ်းဆီးတာဖြစ်နိုင်တယ်လို့DMG သတင်းဌာနကကိုစော်စော်ကပြောပါတယ
်သူကတော့အထက်ဒီ register မရှိတဲ့ဘိုင်းနောက်ပြီးတော့ဒီတရားခံပြီးရှိတဲ့တပိုင်းရောဘယ်နှစ်ပိုင်းမို့လို့အဲ့ဒါကိုကြောင်းလို့သိရတယ်လို့စုံစမ်းလို့တရားခံပြီးက2000ခုကတည်းကအဲ့ဒါချုပ်ကအဲ့ဒီဟိုအမှုပြဿနာရတာရှိလေနောက်ပြီးတော့တခြားအမှုလည်းရှိသေးတယ်အဲ့လိုမျိုးအမှုရမဆိုင်မဲ့ချောင်းသားရအမှုလေးရှိပါဘူးတခြားတင်းတော့တယ်အဲ့ဒီပုံမှာလည်းဒီကအခုမှပဲဘယ်လိုဖြစ်လို့ကောက်ကောင်တွေကဖြစ်ရလဲဆိုမပြောတတ်ဘူ
းလက်ရှိမှာတော့ DMG သတင်းဌာနရုံးခန်းကိုစစ်ကောင်စီကချိတ်ပိတ်ထားသလိုကြံတဲ့ DMG ကသတင်းသမားတွေဟာလည်းဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရတယ်လို့ DMG သတင်းဌာနကအမျိုးသမီးသတင်းတောက်တူကပြောပါတယ
်ဟုတ်ပါအစ်ကိုတို့ဒီမြန်မာတို့ကစစ်တင်မှာအစ်ကိုတို့ကတော့တောက်ဆောင်တယ်အစားတွေကနေလို့ဒီပုံစံတဲ့အနေအထားမှာမလေးကစိတ်ဆာဖြစ်ပြီးတော့ပုံတော့ပို့ပြီးတော့ဆက်ဆက်လာနေမှာဆိုရင်ဖြစ်သွားတယ်။ဒီလိုကြည့်အခုဆိုရင်ဒီမလေးကဖြစ်သွားတဲ့ပြည်တွေမှာပုံမှာအကုန်လုံးကတော့ဆက်ဆက်ပုံနဲ့ဒီအဲ့ဒီရတဲ့စက်ကောင်းနဲ့လက်ဝင်အဝေးတဲ့နေရာမှာပေါ့နော်အဲ့ဒါကိုစိတ်ဆာလေးလေးကြားတယ
်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာအခုဆိုရင်3နှစ်နီးပါးအထိရှိလာနေပြီဖြစ်တယ်လို့သတင်းလွတ်လပ်ခွင့်ကလည်းဇက်တိုက်ဆိုးရွားလာနေတယ်လို့မြန်မာနိုင်ငံသတင်းစာဆရာတဦးကပြောပါတယ်
ဒီနှစ်ကျော်ကာလတွင်မှသတင်းလွတ်လပ်ခွင့်ကတော့ဇက်တိုက်
ဆိုးရွားနေတဲ့သဘောရှိတယ်ဒီကြားထဲမှာဒီဆုံးတဲ့အသက်ဆုံးရှုံးတဲ့ကိစ္စတွေလည်းဟိုအနည်းဆုံးမရှိဘူးဆို4ခု5ခုလောက်ရှိတယ်ပေါ့နော်ဆိုတော့ဟိုဒီဟာတွေကြည့်ရင်သတင်းဌာနတွေဒီထဲမှာအခြေမဆိုင်နိုင်ဘူးသတင်းသမားအလုပ်လုပ်ကြတယ်ဆိုရင်ပဲပတ်ဝန်းကျင်မှာပြည်တွင်းမှာအတိမပေးရဲနိုင်တဲ့အနေအထားမျိုးဖြစ်နေတာပေါ့နော်ဘယ်သတင်းတောက်လို့ပြောလိုက်ကြတယ်ချက်ချင်းဟုတ်လားဟိုဘယ်လိုခေါ်မလဲနေရက်ခေါင်းသွားတဲ့သဘောမျိုးရှိတယ်ဒီမှာလောက်တာလဲဆိုတဲ့ဟာမျိုးอ่ะဒါပေးနေမှာမဟုတ်ဟိုကြုံနေရတဲ့အနေအထားမျိုးဖြစ်တော့ဒီသတင်းတော့ကကို့အလုပ်အကင်ကိုဖွင့်မပြောရတဲ့အနေအထားမျိုးဖြစ်နေတော့ကြည့်ရင်သတင်းတော့အလုပ်ကဘလော့ကီအနေများဆိုတော့သိနိုင်တယ်မဖြစ်နိုင
်စစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့လက်ရှိအချိန်အထိစစ်ကောင်စီရဲ့စီးရင်အရာလိုင်စင်ပိတ်သိမ်းခံရတဲ့သတင်းဌာန73ခုအထိရှိတယ်ဆိုပေမဲ့လည်းတခြားပိတ်သိမ်းခံရတဲ့သတင်းဌာနတွေလည်းအများအပြားရှိနေပါတယ်။လက်ရှိအချိန်အထိမြန်မာနိုင်ငံနေရာအနှံ့ကအကျဉ်းထောင်တွေထဲမှာဖမ်းဆီးခံထားတဲ့သတင်းတောက်ကလည်းအနည်းဆုံး50အထိကျန်နေသေးတာပါ။လက်ရှိမှာလည်းပြည်တွင်းမှာရှိနေတဲ့သတင်းသမားတွေသတင်းဌာနတွေအနေနဲ့လည်းလုံခြုံမှုမရှိတဲ့ကြားကပဲသတင်းအလုပ်ကိုဆက်လုပ်နေကြရတယ်လို့တချို့သတင်းသမားတွေကတော့မိဘနိုင်ငံတွေကိုထွက်ပြေးတိမ်းရှောင်နေရပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာဆီယနာသိမ်းပြီးတဲ့နောက်ပိုင်းသတင်းသမားတွေဖမ်းဆီးထောင်ချခံရတဲ့အခြေအနေကိုကိုငိမ့်ညံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းနိုင်ငံဘက်ကသတင်းတပုတ်ကိုတင်ပြပေးခြင်းပါတယ်။အောက်တိုဘာလ29ရက်နေ့နေ့လယ်ပိုင်းတုန်းကထိုင်းနိုင်ငံတောင်ပိုင်းစုံခလာခရိုင်ဟရိုင်မြို့မှာတော့အမျိုးသမီး၄ဦးအပါအဝင်မြန်မာအယောက်20ကိုထိုင်းနိုင်ငံထဲကိုအဝင်တစ်စိတ်တုံးအတုထုထားတဲ့နိုင်ငံကူးစာအုပ် passport တွေနဲ့ရှာဖွေတွေ့ရှိတဲ့အတွက်စုံခလာရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။သတင်းပြေဆုံးကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်ကန္ချနာပူရီခရိုင်နယ်စပ်ကနေထိုင်းနိုင်ငံထဲကိုဝင်ရောက်လာတဲ့မြန်မာနိုင်ငံသား20ဟာသူတို့မြန်မာနိုင်ငံကနေဘန်ကောက်လေဆိပ်ကိုဝင်ရောက်ခဲ့ကြောင်းထိုင်းတစိတ်တုံးအတူထုထားတဲ့နိုင်ငံကူးလက်မှတ်တွေနဲ့မလေးရှားနိုင်ငံထဲကိုခိုးဝင်ဖို့ကြိုးစားခဲ့ကြတာဖြစ်ပါတယ်။အမျိုးသား16ဦးနဲ့အမျိုးသမီး4ဦးစုစုပေါင်းမြန်မာ20ကိုထိုင်းမြန်မာနယ်စပ်ဆုံခလာခရိုင်ထဲကချော့တီဝိထီယာကွန်အမှတ်1လမ်းမှာဆုံခလာရဲကဖမ်းမိခဲ့တာဖြစ်ကြောင်းအလုသမားရေးလိုက်ပါဆောင်ရွက်နေတဲ့ပူမိုးကျိုးက VOA ကိုအခုလိုပြောပါတယ်
။ထိုင်းနဲ့မလေးရှားနယ်စပ်ဆုံခလာခရိုင်ထဲမှာထိုင်းလောကကြီးကင်းလင်းနေချိန်မှာသူတို့မြန်မာအယောက်20ကိုဖမ်းဆီးမိခဲ့တာဖြစ်ပါတယ်။သူတို့မြန်မာအယောက်20ရဲ့ပတ်စုစာအုပ်တွေကိုစစ်ဆေးတဲ့အခါမှာသူနာပုံပြီးလေစိတ်ရဲ့လောက်ကအရာရှိလက်မှတ်တစ်စိတ်တုံးတွေအတုလုထားတာကိုစစ်ဆေးတွေ့ရှိရတာဖြစ်ပါတယ
်သူတို့တွေဟာအခုလိုမျိုးထိုင်းလောင်ဝကတစ်စိတ်တုံးအတုလုပေးတဲ့ပွဲစားကိုတဦးကိုထိုင်းဘတ်ငွေ3,200ပေးခဲ့ရတယ်လို့ဆိုပါတယ်ထိုင်းနိုင်ငံတွင်လောင်ဝကရဲ့တစ်စိတ်တုံးအတုလုဆောင်မှုအတွက်ထောင်ဒဏ်အနည်းဆုံး3နှစ်ကနေ10နှစ်ထက်မနည်းကြာခံခဲ့ရသူတွေလည်းအရင်ကတည်းကရှိခဲ့တာပါအခုလိုမျိုးအတုလုပ်သူတွေဟာတရားမဝင်နယ်စပ်ဖြတ်ကျော်မှုထက်ပိုပြီးတော့ကြီးလေးတဲ့အပြစ်ဒဏ်တွေကျခံရနိုင်ပါတယ်အခုဖမ်းဆီးခံရတဲ့မြန်မာတွေဟာတရားမဝင်နယ်စပ်ဖြတ်ကျော်မှုသာမကနိုင်ငံကူးလက်မှတ်ထဲထိုင်းနိုင်ငံရဲ့တစိတ်တုံးအတုလုပ်မှုဥပဒေနဲ့ပါအေးအယူခံရမှာဖြစ်ပါတယ
်အယောက်20ဟာတရားမဝင်နယ်စပ်ဖြတ်ကျော်မှုလိမ်လည်မှုပတ်စုတစိတ်တုံးအတုပြုလုပ်မှုတွေနဲ့အရေးယူခံကြရမှာဖြစ်ပါတယ
်အခုဆိုရင်ဒီနှစ်နှစ်စာကနေ6လအတွင်းတရားမဝင်နယ်စပ်ဖြတ်ကျော်ဝင်ရောက်လာတဲ့မြန်မာ1000ကျော်လောက်ဖမ်းဆီးခံခဲ့ရတယ်ဆိုပြီးထိုင်းအာဏာပိုင်တွေကသတင်းထုတ်ပြန်ထားတယ်လို့လည်းဦးမိုးကျိုးကပြောပါတယ
်အခု2023ဇန်နဝါရီလကနေပြီးခဲ့တဲ့စက်တင်ဘာလအထိ6လအတွင်းမှာတရားမဝင်မြန်မာ1000ကျော်ဟာထိုင်းနိုင်ငံကိုတရားမဝင်နယ်စပ်ဖြတ်ကျော်ဝင်ရောက်ခဲ့တယ်ဆိုတဲ့အကြောင်းလူကုန်ကူးခံရတဲ့သူတွေဖြစ်တယ်ဆိုတဲ့အကြောင်းကိုဖော်ပြထားတာတွေ့ရပါတယ်ဗျ
။အခုဖမ်းခံရတဲ့မြန်မာနိုင်ငံသား20ဟာအော်တိုဘာလ29ရက်နေ့တောက်ကြနေ့မှာထိုင်းမလေးနယ်စပ်ဆုံခလာခရိုင်ဟိုက်ရိုင်မြို့ကိုရောက်ရှိလာတာဖြစ်ပြီးစနေနေ့မှာမလေးရှားနိုင်ငံထဲကိုဝင်ဖို့အတွက်ပြင်ဆင်နေတဲ့အချိန်အခုလိုမျိုးထိုင်းလက်ဝက်ကတွေကစစ်ဆေးဖမ်းဆီးလိုက်တာဖြစ်ပါတယ်။သူတို့ဟာထိုင်းနိုင်ငံနဲ့တရားမဝင်ဝင်ရောက်မှုဒစိတ်တုံးအတုအသုံးပြုမှုတွေနဲ့တရားစွဲဆိုခံရမှာဖြစ်ပြီးပြစ်မှုထင်ရှားမယ်ဆိုရင်တော့ဒဏ်ငွေ9,000နဲ့အနည်းဆုံး1,300နှစ်အထိပြစ်ဒဏ်ကျခံရဖို့ရှိတယ်ဆိုပြီးအလုသမားရေးဆောင်ရွက်နေသူတွေကပြောကြပါတယ်ရှင်
ထိုင်းနိုင်ငံထဲကိုဝင်ခွင့်တစ်စိတ်တုံးအတူထူမှုနဲ့ဒီမြန်မာတွေဖမ်းခံရတဲ့သတင်းကိုမအေးအေးမှာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒီညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍစီစဉ်နေနားဆင်ရဖို့ရှိပါတယ်
။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2023ခုနှစ်အောက်တိုဘာလ30ရက်တနင်္လာညချမ်းအတန်လွင့်အစီအစဉ်တွေကိုရှုစားနာဆင်နေရတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝတ်မှာတော့ထုတ်လင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးစီမှာတယ်ဒီသတင်းမှာမှာတော့အာဏာသိမ်းရပ်ပေါင်း1000ပြည့်ဒုက္ခဆင်းရဲတွေအကြောင်းကိုစူးစီးတင်ပြပေးထားပါတယ်မြန်မာနိုင်ငံမှာစစ်ကောင်စီကနေအာဏာသိမ်းပြီးတော့အုပ်ချုပ်လာတာရပ်ပေါင်း1000တိတိရှိသွားပြီဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းလိုက်တဲ့အတွက်ပြည်တွင်းရဲ့နိုင်ငံရေးအကြက်တဲတွေပြည်ပရဲ့ဖိအားတွေကြုံလာရတယ်လို့ပြည်တွင်းမှာနေထိုင်နေရတဲ့ပြည်သူတွေအခြေခံလူဒန်းစားတွေရဲ့လူမှုဘဝတွေကလည်းအဖက်ဖက်ကနေပြီးတော့ပိုးပြီးတော့မှခက်ခဲကြက်တဲလာပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုကိုသားညူပြောပြပေးပါမယ်ရှင်
မနက်ငယ်မှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအာဏာရှင်တော်လှန်ရေးမှပါဝင်သူတွေဖမ်းဆီးခံရသူပေါင်း 25,000 ကျော်ရှိထားပါတယ်။အဲ့ဒီထဲက 2,000 နီးပါးဟာအခုချိန်ထိဖမ်းဆီးအကျဉ်းချခံရဆဲဖြစ်တယ်လို့နိုင်ငံရေးကျန်းသားများကူညီဆောက်ရှောက်ရေးအသင်း EPP ကထုတ်ပြန်ထားပါတယ်။စစ်ကောင်စီဘက်ကအခါကြီးရက်ကြီးနေ့တွေမှာအကျဉ်းသားတွေကိုလူငင်းချမ်းသာကွင်းနဲ့လွှတ်ပေးတာမျိုးရှိပေမဲ့လည်းနိုင်ငံအမှုနဲ့အကျဉ်းချနေသူတွေကိုတော့အနည်းချင်းလောက်ပဲလွှတ်ပေးကြတာပါ။ထောင်ထဲအကျဉ်းသားတွေရိုက်နှက်ခံရတာတွေရှိသလိုပဲထောင်ပြောင်းရှိမှာအသက်သေတဲ့အထိအကြမ်းဖက်နှိပ်စက်ခံရတာမျိုးလည်းရှိနေတယ်လို့နိုင်ငံအကျဉ်းသားတွေကိုကူညီပေးနေတဲ့ဖွဲ့တွေကပြောကြပါတယ်။အာဏာသိမ်းပြီးတဲ့အချိန်မှာလူနေအိမ်အပါအဝင်ပတ်သက်ပြီးအဆောက်အုံတွေမိရှုခံရတာတွေရှိခဲ့ပါတယ်။လေကြောင်းတိုက်ခိုက်မှုရင်ဆိုင်ကြုံတွေ့ခဲ့ရတဲ့ချင်းပြည်နယ်မှာဆိုရင်လည်းအာဏာသိမ်းကာလရက်ပေါင်း1000မတိုင်ခင်အချိန်ထိစစ်ကောင်စီရဲ့ဖိနှိပ်မှုမျိုးစုံကြောင့်တည်ဆုံးသူဥယျာဉ် 900 ကျော်အထိရှိခဲ့တယ်လို့ချင်းရရအဖွဲ့ချုပ် ICA ကအစိုးရသာထုတ်ပြန်ပါတယ်။အနာသိကာလမှာချင်းလူမျိုးတွေအပေါ်မှာစစ်ကောင်စီရဲ့ကျူးလွန်မှုတွေကိုမှတ်တမ်းတင်ထားပြီးတော့အရေးယူမှုတွေပြုလုပ်နိုင်ဖို့အတွက်နိုင်ငံတကာအဖွဲ့အစည်းကိုပြပို့ထားတယ်လို့လည်းချင်းရရဖွဲ့ချုပ်ကလက်ထောက်ညွှန်ကြားရေးမှူးစလိုင်းဗန်ဆီဆန်ကပြောပါတယ
်။နှစ်နှစ်ကျော်သုံးနှစ်နေပါကာလအတွင်းမှာကျွန်တော်ချင်းလူမျိုးကဒီ900ကျော်အထိကိုတည်ဆုံခဲ့ပြီပေါ့နော်ဒီပေါ်မှာနိုင်ငံတကာဖွဲ့စည်းတွေကနေပြီးမှဒီလက်ပတ်ကြည့်နေရမယ့်ချိန်မဟုတ်တော့ပဲနဲ့အမှန်တကယ်ထိရောက်တဲ့အရေးယူမှုတွေအမှန်တကယ်ထိရောက်တဲ့လှုပ်ဆောင်မှုတွေ statement ထုတ်နေရုံဆိုရင်ပြီးနေရုံမဟုတ်တော့ပဲနဲ့အမှန်တကယ်ထိရောက်တဲ့အရေးယူမှုတွေလုပ်ပြဖို့အတွက်ကျွန်တော်အနေနဲ့ဒီနိုင်ငံတကာဖွဲ့စည်းတွေကိုလှုံ့ဆော်ချင်ပါတယ်ခင်ဗျာ
လနဲ့ကပြုခအတွက်မှာတော့စစ်ကောင်စီကရသားပြည်သူတွေကိုအစုလိုက်ပြုံလိုက်တတ်ဖြတ်တဲ့ဖြစ်စဉ်က22ခုထက်မနည်းရှိထားတယ်ဆိုပြီးတော့ ISP မြန်မာကစီးပြုစုပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူးခိုးဆိုတဲ့တောင်အမ်ဒူးစ်ကစစ်ကောင်စီဟာကတောင်ကနေအကြမ်းဖက်မှုတွေလုပ်တဲ့အဖွဲ့ဖြစ်တာမို့လို့တိုင်းပြည်မှာမအုပ်ချုပ်နိုင်ဖြစ်ရပြီးတော့မြန်မာနိုင်ငံရဲ့အင်းကြီးချင်းတွေနဲ့နိုင်ငံတကာအပေါ်မှာလည်းတည်ရောက်မှုရှိလာရတယ်လို့ပြောပါတယ်စစ်ကောင်စီရဲ့ပတ်သက်ဆက်နွယ်မှုတွေကိုပိတ်ဆို့ရေးယူတာအပါအဝင်လူခွင့်ချိုးဖောက်မှုတွေကိုအဖွဲ့ဝင်နိုင်ငံတွေဘက်ကပေါင်းဆက်ညှိနှိုင်းကင်တွယ်ဆောင်လာတဲ့အပေါ်မှာပိုးအရှင်ကောင်းလာစေဖို့နဲ့စစ်ကောင်စီကိုပိုးပြီးတော့အားနည်းအောင်လှုပ်ဆောင်ဖို့အချိန်တန်ပြီလို့လည်းတိုက်တွန်းပါတယ်မြန်မာစစ်ကောင်စီကိုနိုင်ငံတကာကအရေးယူဖို့မြန်မာနိုင်ငံအပါအဝင်နိုင်ငံတကာအဖွဲ့ပေါင်း400ကျော်ကလည်းကုလသမဂ္ဂအထူးတွေညီလာခံထံကိုအိတ်ဖွဲ့ပေးစာပေးပို့ပြီးတော့တောင်းဆိုပါတယ်နိုင်ငံတကာဥပဒေအရမြန်မာစစ်တပ်ကိုတာဝန်ယူတာဝန်ခံခိုင်းတာမရှိဘူးဆိုရင်မြန်မာစစ်တပ်ဟာလူမျိုးသုံးသပ်ဖြတ်မှုလူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေကိုဆက်ပြီးတော့ကျူးလွန်နေမှာဖြစ်တယ်လို့လည်းအိတ်ဖွဲ့ပေးစာထဲမှာထည့်သွင်းပြောထားပါတယ်စစ်ဘေးဒုက္ခသည်စခန်းတွေကိုတိုက်ခိုက်တာအပါအဝင်ရသားပြည်သူတွေရှိတဲ့နေရာတွေကိုလေကြောင်းတက်ခိုက်မှုပေါင်းအကြိမ်ကြီး1000ထက်မနည်းလုပ်ခဲ့ပြီးချိန်မှာအခုလိုမျိုးရဖက်အဖွဲ့ပေါင်း440ကကုလသမဂ္ဂထူးထူးညီလာခံစီကိုရည်ယူဆောင်ရဖို့အိတ်ဖွဲ့ပေးစာပေးပို့ခဲ့တာပါဒီတောင်းဆိုမှုကနေပြီးတော့အပြောင်းလဲတွေဖြစ်လာဖို့ကိုနိုင်ငံရေးလှုပ်ရှားသူတွေဘက်ကမျှော်လင့်ထားပါတယ်အခုလိုလူလူအခြေပြုအဖွဲ့ယာနဲ့ချီပြီးတော့တောင်းဆိုတဲ့အတွက်နိုင်ငံတကာအတိုင်းအဝန်ဘက်ကတုံ့ပြန်ဆောင်ရွက်နေတာတွေရှိလာလိမ့်မယ်လို့နိုင်ငံရေးတက်ကြွလှုပ်ရှားသူကိုထွန်းကြီးကမျှော်လင့်ပါတယ်န
ီလာရှိပါယူကရိန်းကလည်းဒီတိုင်းပါရုရှား Federation ရဲ့အယုတ်ကကပ်ဖက်ရက်ပဲလုပ်နေတာလေကျွန်တော်တို့တွေ့ရတယ်။သို့တော်ညာလေအခုအရက်ဘက်အဖွဲ့အစည်း440ကကုလသမဂ္ဂအထွေထွေညီလာခံ UNGA ကိုသူတို့တောင်းဆိုတာ UNGA ရဲ့မှာပါတဲ့နော်အဖွဲ့ဝင်နိုင်ငံတွေကဒီကိစ္စကိုဖြစ်နိုင်ရှိတဲ့ညီလာခံတွေကိုနော်ယူကရိန်းမှာဘယ်လိုသုံးခဲ့တယ်လဲ ဒါတွေတုံးပြီးတော့ဒီအချမ်းမဲ့စစ်အုပ်စုကို ICC ကိုဖွဲ့ပေးလို့ရပါတယ်။ဒါကြောင့်လုံခြုံရေးတောင်စီအနေနဲ့ကလည်းကို့မှာတာဝန်ရှိတာကိုနော်တာဝန်ရှိရှိတာဝန်တည်တည်နဲ့ကျွန်တော်တို့တိုင်းပြည်ရဲ့ပြည်သူလူထုရဲ့ဆန္ဒနဲ့ပြည်သူလူထုရဲ့ညှို့လင့်ချက်တွေကိုတော့လေးစားတန်ဖိုးထားသောအဖြစ်ဖြည့်ဆည်းပေးဖို့အလွန်တရာမှအရေးကြီးပါတယ်
။ရဲသားတွေကိုတေချီထိခိုက်စေတဲ့အကြမ်းဖက်လုပ်ရတွေကိုစစ်ကောင်စီကကျူးလွန်နေပေမဲ့နိုင်ငံတကာဘက်ကတော့ရှုံချယုံတက်တက်လောက်ပဲကြီးညာချက်ထုတ်ပြန်တာမျိုးတွေနောက်စစ်ကောင်ဆောင်အတိုင်းဝိုင်းကိုလူပုဂ္ဂိုလ်တူးချင်းလိုက်အေးအေးယူပိတ်ဆို့တာမျိုးတွေပဲလုပ်နေပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုအဖွဲ့ WIWM ရဲ့အကြီးအကဲ Nicholas Kumjim ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအတိုက်ခံတွေကိုဖမ်းဆီးနှိပ်စက်ညှဉ်းပန်းတာတိုက်ခိုက်တပ်ဖြတ်တာတွေပါဝင်ရာဇဝတ်မှုတွေတိုးလာနေပြီးတော့နေရာအနှံ့မှာကျူးလွန်မှုတွေတွေ့ရတယ်လို့ပြောပါတယ်။ဒါအပြင်ရွာတွေမီးလောင်တာအရသာပြည်သူတွေနေထိုင်တဲ့နေရာတွေကိုဘုံကျဲတိုက်ခိုက်တာမှာလေကြောင်းကနေပြီးတော့တိုက်ခိုက်မှုတွေရှိတာကိုလည်းတွေ့ရတယ်လို့ပြောပါတယ်။ပြည်တွင်းမှာလက်နက်ကိုင်ပြစ်ခါကြထွက်ပြေးတင်းရှောင်နေရသူတွေရဲ့ဘေးဒုက္ခတွေနဲ့အတူအာဏာသိမ်းပြီးတဲ့နောက်ပိုင်းမြို့ပြမှာရှင်သန်ရပ်တည်နေရတဲ့အခြေခံလူမှုဘဝမှာလည်းပိုပြီးတော့ဖိနှိပ်ခံရခက်ခဲမှုတွေကြုံတွေ့နေရပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းလိုက်ချိန်မှာလက်မထွက်ပြီးတော့ဆန္ဒထုတ်ဖော်တဲ့သူတွေတဲအလုသမားအင်အားတို့ကအများပြပါဝင်ပါတယ်။အနာသိကာလမတိုင်ခင်ကက်ယောဂါကြောင့်အခြေခံအခွင့်အရေးအပြည့်အဝမရရှိခဲ့ကြတဲ့ဒီအလုသမားတွေဟာအနာသိပြီးတဲ့နောက်ပိုင်းမှာတော့အလုတ်ကင်နေရာတွေရှာပမှုနဲ့အတူအခြေခံလူခွင့်ရေးတွေပိုပြီးတော့ဆုံးရှုံးလာတယ်လို့အလုသမားကြီးဆောင်းနေသူတွေကပြောပါတယ်။အလုသမားတွေအတွက်အခြေခံလုခလာစာကတနေ့တာ4800ကျပ်သတ်မှတ်ထားတာကနေပြီးတော့ခုအောက်တိုဘာလကစပြီးတော့အလုသမားကြီးဌာနကအနည်းဆုံးလုခလာစာကိုတနေ့တာ5800ကျပ်ဖြစ်သတ်မှတ်လိုက်ပါတယ်။ဒါပေမဲ့ဒီသတ်မှတ်ချက်ကိုစေယုံအကုံလုံးကလိုက်နာပြီးတော့တိုးပေးမလားဆိုတာကတော့စောင့်ကြည့်ရအောင်ပဲလို့အလို့သမားတွေဘက်ကပြောပါတယ်။အခြေခံလုခလာစာအပြည့်အဝမရတာအပြင်တရားဝင်သတ်မှတ်ထားတဲ့တဏိတာအလို့ချင်း၈နာရီတက်ကျော်လွန်ပြီးတော့အချိန်ပိုကြီးထပ်ဆောင်းမပြည့်ရတဲ့အလို့ခိုင်းတာတွေကအခုနောက်ပိုင်းမှာပိုပြီးတော့ကြုံလာရတယ်လို့စေယုံလုသားသမဂအဖွဲ့ဝင်တူကပြောပါတယ်။
ဒီလုပ်ငန်းရှင်တွေကပေါ့နော်သူတို့လက်ပေါ်မှာပဲမူတည်နေတာဆိုတော့သူတို့လုပ်ချင်သူတို့လုပ်တယ်အခုဆိုလို့ရှိရင်အလုပ်သမားတွေကမှပြင်းနေမှုတွေရှိတယ်တချို့ဆိုလို့ရှိရင်ဒီအခြေအကြီးတွေလည်း online online တွေစင်ခိုင်းနေအတင်းအဓမ္မပေါ့နော်အစင်ခိုင်းနေဒီအစင်ထားတဲ့ OTT တွေမပေးတာမျိုးတွေရှိတယ်ဒီကာလတွေမှာလည်းဖြစ်ခဲ့ရပေါ့နော်အရင်အချိန်တုန်းကဖြစ်တယ်ဖြစ်တော့ဖြစ်တယ်ဒါပေမဲ့ရှားတယ်ဆိုတဲ့အနေအထားတခုရှိတယ်အခုကတော့တော်တော်များများ90%ခန့်ဆုံးဆောင်ချီဖို့ဖြစ်နေရပေါ့
တဏိတာအလုတ်ချင်း၈နှစ်အတွက်လောဟာကအပြည့်အဝမရတာမျိုးပြင်စေုံကနေပြီးတော့တဏိတာတတ်မှတ်ထားတဲ့နှုံထားမပြည့်မီလို့ရှင်အချိန်ပိုဆင်းခိုင်းပြီးတော့အလကားစစ်ခိုင်းတာမျိုးလဲကြုံရတယ်လို့စေုံလူသားတွေကပြောပါတယ်။ဒါအပြင်စေုံလူသားတွေကိုအကြောင်းပြချက်အမျိုးမျိုးပေးပြီးတော့လှုပ်ထုတ်တာကလည်းခုနောက်ပိုင်းမှာပိုဆိုးလာပါတယ်။ဒါလိုမျိုးသူတို့ရဲ့အခြေခံလူခွင့်ရီချိုးဖောက်ခံရတာခေါင်းပုံဖြတ်ခံရတာတွေကိုလူသမားတွေကကိုယ်တိုင်သိရှိကြပြီးမြဲပြန်လဲတုံ့ပြန်နိုင်ဖို့တိုင်တန်းနိုင်ဖို့ခက်ခဲနေကြပါတယ်။အလုပ်သမားတွေအတွက်အရင်လိုမျိုးကူညီဆောင်ရွက်ပေးမဲ့ကုစားပြုအဖွဲ့တွေမရှိချိန်မှာလဲကိုရိုင်ကကိုယ့်ရဲ့ခွင့်ရေးအတွက်တနည်းနည်းနဲ့ဆက်ပြီးတော့ဆောင်ရွက်နေဖို့ကိုလည်းပြီးတော့မှအလုပ်သမားရေးဆောင်ရွက်နေသူတူကတိုက်တွန်းပါလေ
တော်တော်များများအလုပ်သမားတွေကရှုံးပြင်ကနာကိုသွားဖို့ရောက်တာရဲ့အဲ့လိုသွားပြီးဖြည့်ရှင်းရမယ်ဆိုတာကိုမသိရရဲ့လိုက်ပါကူညီဆောင်ရွက်ပေးမဲ့အဖွဲ့အစည်းမရှိနေရရဲ့ပေါ့နော်ဒါသာမလို့ဒီအဖွဲ့ရေးဆုံးရှုံးတာလည်းရှိနေရပါဘာမှတစ်ခုဖြစ်တယ်ဆိုရင်ဒီဆောင်ရွက်မရပြောလို့မင်းဆိုတဲ့ခါကျတော့မတော်ကြတော့ဘဲနဲ့လေဒီတိုင်းပဲဒီအခွင့်အရေးဆုံးဆုံးခံလိုက်တယ်လို့ပဲမြင်တယ်။အဲလူသမားတွေကိုလည်းတခုပြောချင်တာပေါ့နော်။အဲကိုယ့်ရဲ့တရားမျှတမှုကိုတခုတနည်းနည်းနဲ့တော့ပြန်လဲတောင်းဆိုဖို့လိုအပ်တယ်ပေါ့နော်။ဒါမှမဟုတ်ဆိုလို့ရှိရင်လည်းသူတို့ကထောက်ပြောလို့ရပေါ့။အခုကျတော့အဲ့ဒါတွေအကုန်လုံးကမလုံကြတဲ့ခါကျတော့စိတ်တုံးသွားကြလို့ဖြစ်နေတယ
်။စေုံတချို့ပိတ်သိမ်းလိုက်ချိန်မှာအလုံးလက်မဲ့ဖြစ်ကုန်တဲ့လူသားတွေဟာဒင်းလာကြည့်မရကြပါဘူး။တချို့လုပ်ငန်းရှင်တွေကသူတို့ရဲ့စေုံခွဲတွေကိုတရုံနဲ့စုပေါင်းလိုက်ပြီးတော့အလုသမားရှော့ရာမျိုးတွေလည်းလှုပ်လာကြပါတယ်။ကိုဗစ်ကာယောဂါဘေးကနေပြီးတော့နလန်ပြန်မထူနိုင်ခြင်းအာနာသိမ့်မှုထပ်ပြီးတော့ကြုံတွေ့လဲရလို့နောက်ဆက်တွဲနိုင်ငံရေးမတည်ငြိမ်မှုတွေနဲ့လူမှုစီးပွားအကျပ်တဲတွေကလုံသားဈေးကွက်ကိုပါထိခိုက်စေခဲ့ပါတယ်။ဒါရီဟာအာနာသိမ့်ပြီးနောက်ပိုင်းအခြေခံလုံသားတွေအများစုရှိတဲ့လုပ်ငန်းခွင်တွေမှာကြုံတွေ့နေရတဲ့အခြေအနေမျိုးဖြစ်ပါတယ်။ဒါပြင်နိုင်ငံတစ်ဖွားမှာပြည်ရင်းတွေရဲ့စွန့်ခွာသူပေါင်းက2တန်းနီးပါးလောက်ရှိလာပြီလို့လူသားချင်းစာနာမှုဆိုင်ရာညီနိုင်ရေးယုံ UN တို့ခြားကစီရင်ပြုစုပါတယ်။အချိန်ကာလကြာလာတဲ့အမျှစစ်ဆောင်သူတွေအတွက်အကူအညီတွေကလည်းအတော်လေးလိုအပ်နေတဲ့အခြေအနေမှာရှိတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။ဆရာနဲ့သိန်းကာလရက်ပေါင်း1000တွင်မှပြည်ရင်းထဲမှာရှိနေတဲ့ရတားပြည်သူလူထုဟာအခြေခံနိုင်ငံသားအခွင့်အရေးဆုံးရှုံးမှုတွေနဲ့အတူရည်မီးရရှိမှုနေတူဝါစာဝန်တွေရေးစီးပွားရေးကျန်းမာရေးအခက်အခဲပေါင်းစုံတွေကိုရှင်သန်နေရတာပါ။ပြည်ပခါရီအကြမ်းဖက်မှုတွေကြောင့်နေရမပြောင်းနိုင်ကြသူတွေရှိနေတယ်လို့ပဲ ကျုံရဂျပန်လုတ်ကန်စားသောက်ဝင်နဲ့အခြေခံခွင့်ရဆုံးရှုံးနေရသူတွေလည်းတော်များများရှိနေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတင်ဆက်လိုက်ပါတယ်ခင်ဗျာကျွန်တော်တားညိဦးပ
ါကိုတားညိဦးအစီအစဉ်တင်ဆက်ခဲ့တဲ့သတင်းတောက်မှတ်စုအစီအစဉ်မှာချင်းအခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်ရုရှားကနေယူကရိန်းကိုကျူးကျော်တိုက်ခိုက်မှုဆက်ပြီးတဲ့နောက်မှာတော့ကမ္ဘာမှာစိတ်အများဆုံးထုတ်လုပ်တဲ့ရုရှားထက်စိတ်တွေကိုတားမြစ်ပိတ်ပင်နိုင်ရေးဆက်မှုထိပ်သီးနိုင်ငံ9နိုင်ငံ G7 နိုင်ငံတွေစူးစမ်းနေကြပါတယ်။ဒါပေမဲ့လည်းတစ်နှစ်ကိုဒေါ်လာ89ဘီလီယံနီးပါးတန်ဖိုးရှိတဲ့ရုရှားစိတ်တွေဈေးကွက်ကိုဝင်ရောက်နိုင်ရေးတားမြစ်ရေးမှာတော့အခက်အခဲတွေရှိနေပါတယ်။ Henry Richway ရဲ့သတင်းဆောင်မကိုအခြေခံပြီးမတ်သိန်ကီထိုက်တင်ပြပေးထားပါတယ်။
ကမ္ဘာဆိုင်အလုံးရဲ့သုံးပုံတစ်ပုံနှီးပါကိုရုရှားနိုင်ငံရဲ့ Mind Twin တွေကနေနိုင်ငံပိုင် Aerosa ကုမ္ပဏီကထုတ်လုပ်နေတာဖြစ်ပြီးဒီထုတ်လုပ်မှုကနေနှစ်စဉ်ဒေါ်လာတန်တထောင်ကျော်ရုရှားအစိုးရကအကျိုးအမြတ်ရရှိနေတာဖြစ်ပါတယ်။မေလအတွင်းကျင်းပခဲ့တဲ့စက်မှုထိပ်သီး9နိုင်ငံ G7 ထိပ်သီးခေါင်းဆောင်များဆွေးနွေးပွဲမှာရုရှားစိတ်တွေတင်ပို့မှုတမ်းမြေရေးဆွေးနွေးခဲ့ကြတာပါ။ဒါပေမဲ့လည်းဒီလိုတမ်းမြေဖို့ကတော့ဘယ်သူမှမဟုတ်ပါဘူး။ကမ္ဘာစိန်အားလုံးကြီးပါကူတော့အိန္ဒိယနိုင်ငံဆူရတ်မြို့မှာဖြတ်ပြီးတော့တွေးတာဖြစ်ပါတယ်စိန်ဈေးကွက်ရေးသုံးသက်သူအဒါဟမ်ဘူလန်ကအခုပြောပါတယ
် In the case of Russian
Russia ရရဲ့စိန်အရင်းတုံးနေနဲ့ပတ်သက်ရင်တော့သူတို့ကအိန္ဒိယမှာဖြတ်ပြီးတွေးတာဖြစ်တဲ့အတွက်အမေရိကန်ရဲ့စီကံတမတ်ချက်တွေအရဒါဟာအိန္ဒိယစိန်တွေဖြစ်တော့ပါတယ်ဒါကြောင့်လဲရုရှားစိန်မဟုတ်တော့ပါဘူး
2000ပြည်နှစ်မှာစတင်သက်ဝင်တဲ့ Kimberley processor ဆိုရင်ပြိပခတွေကိုတွန်းအားပေးမှုကနေကာကွယ်ဖို့အတွက်စိန်အရင်းတုံးတွေရဲ့ဈေးမြစ်ကိုသိရှိနိုင်အောင်ဆောင်ရွက်ထားတာဖြစ်ပါတယ်။စိန်ဈေးကွက်ရေးသုံးသက်သူ Adam Gulan ကအခုလိုဆက်ပြီးပြောပါတယ်
။ The question was how does the Kimberley process address
ဈေးကွက်တစ်ခုကတော့မူရင်းနိုင်ငံတော်များများမှပါတဲ့စိန်အရင်းတုံးတွေကို Kimberley process ရဘယ်လိုလုပ်မလဲဆိုတာဖြစ်ပါတယ်။ကျေရှင်းချက်ကတော့သူတို့ကိုနိုင်ငံအကြောင်းဖြစ်သတ်မှတ်လိုက်တာဖြစ်ပါတယ်။ဒါကြောင့်ရုရှားစိန်တွေအများစုပါဝင်တဲ့အထုပ်တစ်ခုထဲမှာစိန်တစ်လုံးကတခြားနိုင်ငံတစ်ခုကဆိုရင်အဲ့ဒီအထုပ်ဟာနိုင်ငံဆုံးအထုပ်ဖြစ်တော့ပါလေ
။ရုရှားစိန်တွေတက်မြစ်ပိတ်ပင်ရေးအဆိုပြုချက်ကိုအလုံးကတော့မထောက်ခံချပါဘူး။ပြီးခဲ့တဲ့သတင်းပတ်အတွင်းအိန္ဒိယနိုင်ငံနယူးဒီလီကိုတွားရောက်ခဲ့ကြတဲ့ G7 ကိုယ်စားလှယ်အဖွဲ့ကအိန္ဒိယဘက်ကပူပေါင်းဆောင်ရွက်မှုရရှိပြီးကြိုးစားခဲ့ကြပါတယ်။ဒါပေမဲ့လည်းအိန္ဒိယအစိုးရဘက်ကတော့သတိချနေတယ်လို့သုံးသက်သူဂူလန်ကပြောပါတယ်
။ First of all with El
ထမအုပ်ဆုံးအနေနဲ့ကတော့ရုရှားနိုင်ငံပိုင်အရိုဇာရဲ့စိန်ထုတ်လုပ်မှုမပါဘူးဆိုရင်ကမ္ဘာတဝန်းထုတ်လုပ်မှုရဲ့သုံးပုံတစ်ပုံဆုံးရှုံးသွားမှာပါ။ဒုတိယအချက်ကတော့အိန္ဒိယအနေနဲ့ရုရှားအပေါ်တန်ခတ်ပိတ်ဆို့မှုမှာကူပေါင်းလို့မှမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့သူတို့ရဲ့ကမ္ဘာနိုင်ငံရေးကအမေရိကန်ပြည်ထောင်စုဥရောပတို့နဲ့မတူပါဘူး
။2024ခုနှစ်မှာရုရှားကိုဈေးကွက်တွင်းကထုတ်ပယ်နိုင်ရေးအတွက်ကမ္ဘာတလွှာခြေရာခံစောင့်ကြည့်ရေးနဲ့ကြီးကြပ်ဆောင်ရွက်နိုင်ရေးအစီအစဉ်ကိုဥရောပသမဂ္ဂဘက်ကမေလအတွင်းမှာပဲချမှတ်ခဲ့ပါတယ်။ဥရောပကောင်စီဥက္ကဋ္ဌရှားမီရှဲကအခုလိုပြောပါတယ
် Russian diamonds
ရုရှားစိန်တွေအမြဲတမ်းတည်မြဲမနေပါဘူးလို့သူကပြောသွားတာပါဥရောပသမဂ္ဂ EU ရဲ့အစီအစဉ်အရဘယ်ဂျီယံနိုင်ငံအန်တဝပ်မြို့လိုအဓိကအရောင်းဝယ်အချက်အချာဒေသတွေမှာစုံစမ်းစစ်ဆေးနိုင်မဲ့ခြေရာခံနိုင်တဲ့အတိအမှတ်ပြုလက်မှတ်တွေထုတ်ပေးဖို့ဖြစ်ပါတယ်ဒါပေမဲ့လည်းရည်ရွယ်တဲ့အတိုင်းဖြစ်ပါမလားဆိုတဲ့အပေါ်မှာတော့စိုးရိမ်ချက်တွေရှိပါတယ်ဘယ်ချန်နိုင်ငံအန်တဝပ်တက်သူကစီးပွားရေးပညာရှင်ခွန်ဗန်တန်ဘန်ကအခုလိုပြောပါတယ
် Probably they will not pass through Antwerp anymore
အန်တဝပ်ကိုတော့ဖြတ်သန်းမဲ့သဘောမရှိပါဘူးကုန်သွယ်မှုအများအပြားကတော့ဒူဘိုင်းကိုရွှေ့သွားမှာဖြစ်ပြီးဒူဘိုင်းကနေအိန္ဒိယကိုဒါမှမဟုတ်လေအိန္ဒိယကိုတိုက်ရိုက်သွားမှာပါထုံးစံကတော့နိုင်ငံတွေအနေနဲ့ရုရှားအပေါ်တန်ခတ်ပိတ်ဆို့မှာမဟုတ်တလို့ဘရောမှလည်းလုံးမဲ့သဘောမရှိပါဘူး
Democratic Congo သမ္မတနိုင်ငံလိုစိန်ထွက်ရှိတဲ့နိုင်ငံတွေအတွက်လိုက်နာဆောင်ရွက်ဖို့ပို့ပြီးတော့လွယ်ကူစေမဲ့ဤပညာပိုင်းဆိုင်ရာ shopping ယုံကြည်မှုအခြေပြုအတိအမှတ်ပြုစနစ်ဖြစ်စေဖို့တွန်းအားပေးနေကြသူတွေလည်းရှိပါတယ်။စစ်မှုထိပ်သီး9နိုင်ငံ G7 ရဲ့အဆိုပြုချက်ကတော့မကြခင်မှာထွက်ပေါ်လာမယ်လို့ညွှန်းလင့်ထားပါတယ်။ရုရှားရဲ့စိန်ကုန်သွယ်မှုကို G7 ဘက်ကတန်းခတ်ပြစ်ဆို့မဲ့အဆိုပြုချက်ဟာဆိုရင် အိန္ဒိယရဲ့စေနှုန်းကတခြားဆူရမြို့အတွက်တော့စိတ်မအေးပွေဖြစ်ပါတယ်။ကမ္ဘာစင်အားလုံးရဲ့90ရာခိုင်နှုန်းလောက်ကိုအိန္ဒိယနိုင်ငံဆူရမြို့မှာဖြတ်တောက်ပြီးသွေးတာဖြစ်ပြီးလုပ်ငန်းပေါင်း 4,000 လောက်မှာအလုပ်သမားပေါင်း 3,000 အလုပ်လုပ်နေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့အနောက်ဘက်အခြားဆုံးဂူဂျာရတ်ပြည်နယ်မှာရှိတဲ့စိန်ဖြတ်တောက်သွေးတဲ့လုပ်ငန်းတွေမှာဆိုရင်အယောင်ွယ်လုပ်သူတွေအပါအဝင်လူတသန်းလောက်နီးပါးပါဝင်လက်ပတ်နေတာဖြစ်ပါတယ်။ဆူရတ်မြို့ကစိန်သွေးတဲ့အလုပ်သမားယုခဲဇန်ဆာမီရာကတော့အခုလိုပြောပါတယ
်။အာမေယဟီကာထပလကာခနေမရီတော
အလုပ်ရုံမှာပဲနေအလုပ်ရုံမှာပဲအိပ်ပြီးအချိန်ပြည့်နေတာပါလို့စိန်သွေးတဲ့ယုခဲဇန်ဆီမီရာကပြောပြခဲ့တာပါ။သူနဲ့အတူတခြားသောလုပ်သားတွေလည်းယူကရိန်းစစ်ကြောင့်ရိုက်ခတ်တရားမှုတွေအပေါ်မှာစိုးရိမ်ကြပါတယ်။အိန္ဒိယရဲ့စင်ရိုင်းသုံးပုံတပုံကျော်ကတော့ရုရှားရဲ့တပ်တူတင်လုပ်ငန်းကြီးအယ်ရိုစာကန်နေရရှိနေတာဖြစ်ပါတယ်။ဒါပေမဲ့လည်းရုရှားတို့ယူကရိန်းကိုကျူးကျော်ခဲ့ပြီးနောက်မတ်လအတွင်းမှာပဲနိုင်ငံတကာငွေပေးချေမှုကွန်ရက် SWIFT ကနေရုရှားကိုတန်းခတ်ပိတ်ဆို့ခဲ့ပြီးနောက်မှာတော့ရုရှားရဲ့စင်ရိုင်းတင်ပို့မှုလည်းကျဆင်းသွားပါတယ်။တချိန်တည်းမှာပဲအမေရိကန်နဲ့ဥရောပလုပ်ငန်းကြီးတွေကရုရှားထွက်စိန်တွေကိုမဝယ်တာကြောင့်လဲအိန္ဒိယရဲ့စိန်ငွေကြေးတင်ပို့မှုကကျဆင်းသွားပါတယ်။ကြောင်မြတ်နဲ့လက်ဝယ်ရတနာတင်ပို့မှုညှိတင်ရေးကောင်စီ GJEPIS ရဲ့စင်တွေရတော့အိန္ဒိယရဲ့စိန်ငွေကြေးတင်ပို့မှုဟာဧပြီလအတွင်းဒေါ်လာ 1.3 ဘီလီယံရှိခဲ့ပြီးပြီးခဲ့တဲ့နှစ်နဲ့နှိုင်းယှဉ်ရင်တော့ဒေါ်လာ 800 ကျော်39ရာခိုင်နှုန်းကျဆင်းသွားတာဖြစ်ပါလိမ့်ရှင
်မတ်တင်ဂီထရဲ့စီးပွားရေးခန္ဓာပါရှင်အမေရိကန်အစိုးရကအကြမ်းဖက်အဖွဲ့လို့သတ်မှတ်ထားတဲ့ဟာမတ်စစ်သွေးကြွအဖွဲ့နဲ့အစ္စရေးတို့ကြားမှာဖြစ်နေတဲ့ပြည်ပခါတွေကြောင့်အမေရိကန်တက္ကသိုလ်တွေမှာចောင်းသားအဖွဲ့တွေကွဲပြီးတော့သဘောထားတွေကွဲလဲနေပါတယ်ဂျော့ချ်ဝါရှင်တန်တက္ကသိုလ်ကចောင်းသူမတ်မေဆိုင်ကိုမဆုမျက်မှုမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာတင်ဆက်ထားပါတယ်
အရှေ့လေပိုင်းဒေသမှာဖြစ်နေတဲ့ပဋိပက္ခကဒီ American တက္ကသိုလ်ရဲ့ college တွေထိကြရရိုက်ခတ်နေပါတယ်။ October 9ရက်တုန်းကဂါဇာမှာ Israel 1400ချက်မတဲ့တည်ဆုံးခဲ့ရတဲ့ Palestine Hamas စစ်သွေးကြွတွေရဲ့တိုက်ခိုက်မှုကြောင့်ဒီ Israel ဘက်ကလည်း Palestine ဒေသတွေဖြစ်တဲ့ Jordan ပြည်နောက်ဖက်ကဒေသနဲ့ဂါဇာကမ်းပြောင်ဒေသအပေါ်လက်တုပ်ပြန်တိုက်ခိုက်မှုတွေလုပ်နေပါတယ်။ဒီတိုက်ခိုက်မှုတွေအတွင်းမှာကလေးငယ်တွေအပါအဝင်ဒီ Palestine ပြည်သူထောင်လဲချီတည်ဆုံးနေပါတယ်။အခုလိုမျိုးနှစ်ဖက်ဖြစ်နေတဲ့အခြေအနေကြောင့်American တက္ကသိုလ်တွေကဒီ Palestine လိုလာတဲ့ចောင်းသူចောင်းသားတွေနဲ့ Israel လိုလာတဲ့ចောင်းသူចောင်းသားတွေကြားမှာသဘောထားတွေကွဲအဖွဲ့တွေကွဲနေကြတာပါ Washington မြို့တော်က George Washington တက္ကသိုလ်မှာဆိုရင်နှစ်ဖက်အုပ်စုကြားတော်တော်လေးကွဲနေတယ်လို့နိုင်ငံတကာရေးရာဘာသာရပ်တန့်နေတဲ့ចောင်းသူ Matt Bishine ကပြောပြပါတယ
် So အခုဖြစ်နေတဲ့ Middle East မှာ Palestine နဲ့ Israel ကြားမှာကចောင်းမရှန်းတို့ចောင်းမှာဆိုရင်ဖြစ်ဖြစ်ချင်းမှာပဲနည်းနည်းလေးတစ်ဖက်student တွေကနည်းနည်းလေးလူတွေတိအောင်သူတို့ center ပေါ်ထုတ်တယ်ဒါပေမဲ့သူတို့လုပ်တာက peaceful protest ဟုတ်ပါတယ် so Palestine Israel ဖက်ကအရင်ဆောက်လုပ်တာပေါ့ကျောင်းရှိမှာ library government library ရှိမှာသူတို့ Israel student တွေအကုန်လုံးလာပြီးတော့မှသူတို့အလံတွေကိုသူတို့ခနာကိုမှာတင်ပြီးတော့မှသူတို့နိုင်ငံမှာဒီလိုဖြစ်နေပါတယ်ဆိုတာကိုတခြားចောင်းသူចောင်းသားတွေကိုပေါ်ထုတ်ကြပါတယ်အဲ့ဒီနေနေရပြီးတော့မှပဲအဲ့ဒီ pro palestine student တွေလည်းသူတို့လည်း like is not အရင်ရတော့ကျန်ကျန်တန်းတန်းမဟုတ်ပါဘူးသူတို့လည်းသူတို့လူမျိုးတွေဘယ်လိုခံစားနေရလဲဖြစ်သူတို့ခံစားချက်ကိုသူတို့အဲ့ဒီចောင်းရှိမှာပဲသူတို့လည်းစန္ဒပေါ်ထုတ်ကြပါတယ်ဆိုနောက်ဖက်ဒါလုံးကအေးချင်းချမ်းပါပဲဘာမှတော့ပြဿနာမရှိပါဘူ
းဆိုတော့မမေရှာပြောခဲ့သလိုဆိုရင်ဒီအခုလိုမျိုးပေါ့နော်အုပ်စုနှစ်ခုတစ်ဖက်ကလည်းဒီအစ္စရေးလ်တပ်ဖြတ်ခံရတဲ့ဒဇာကဖန်ခံရတဲ့အခြေအနေကိုသိအောင်လုပ်တယ်တစ်ဖက်ကလည်းဒီပါလက်စတိုင်းတွေပေါ့နော်ဒီဂါဇာဒေသပါလက်စတိုင်းပြည်သူတွေဒုက္ခရောက်နေတဲ့ဒုက္ခတည်ကြည်နေတဲ့အခြေအနေကိုသိအောင်လုပ်ကြတယ်ပေါ့လေဆိုတော့အဲ့လိုမျိုးအုပ်စုနှစ်ခုလုပ်တဲ့အပေါ်မှာတခြားចောင်းသားတွေပေါ့မမေရှာတို့လိုတခြားចောင်းသားတွေကရောဘယ်လိုမျိုးအမြင်ရှိကြလဲရှင်
ဟုတ်တယ်အဲ့ဒီ very good question because မရှာတို့ကျောင်းက international ကျောင်းဟုတ်တယ်ဆိုတော့ like student တွေက very ဘယ်လိုပြောမလဲအတိညာများတယ်ပေါ့နော်အရင် advance ဖြစ်တယ်ဆိုတော့ကျောင်းသူကျောင်းသားတွေကသူတို့ရဲ့ခံစားချက်ကို oh yeah I feel sorry I feel bad အဲ့လိုမျိုး comment တွေပေးတာများတယ်ဒါပေမဲ့ ဒီကျောင်းသူကျောင်းသားတွေကပါပြောလဲဆိုတစ်ဖက်လုံးကိုဘယ်သူမှမလဲဘယ်သူမှမလဲဆိုတော့သူတို့မပြောသူတို့ stand up protection မှာသူတို့အကုန်လုံးကြေကွဲတယ်ဝန်ထဲကပုံပြတယ်ဆိုတော့ကျောင်းသူကျောင်းသားတွေက like ဘယ်လိုပြောမလဲသူတို့ keep up news တပိမဲ့ဘယ်သူမှမလဲဘယ်သူမှမလဲဆိုတော့သူတို့ take time မလုပ်ဘူးဆိုတော့ student တွေက very smart တယ်လို့ပြောရမယ်
ပြောခဲ့တယ်လို့ပေါ့တော့ဒီ Israel လိုလာတဲ့အုပ်စုတဲ့ဒီ Palestine လိုလာတဲ့ဒီကြောင်သားအုပ်စုတွေကြားမှာပေါ့နော်ဟိုဆော့ဆော့ကတော့ငင်းငင်းချမ်းချမ်းသူတို့ဆန္ဒဖော်ထုတ်တယ်ပြောတယ်ဒါပေမဲ့တစ်ဖက်နဲ့တစ်ဖက်ပေါ့နော်ကြားမှာရောတင်းတင်းမာမာထိတိုက်တွေ့တာမျိုးနောက်ရန်ဖြစ်တာမျိုးတွေရောရှိလာပါဆိုတချို့တက္ကသိုလ်တွေမှာဆိုရင်တစ်ဖက်နဲ့တစ်ဖက်ချင်းချောက်ကြတယ်နောက်တစ်ဖက်တစ်ဖက်ဟိုကိုထိလက်ရောက်လောက်တာမျိုးတွေအထိရှိတယ်ဆိုပြီးတော့လည်းသတင်းတွေထဲမှာတွေ့နေရတယ်လေအဲဒါကြောင့်ပါ
ကော်မရှင်တို့ကြောင်းမှာအဲ့လိုမျိုးရံဖြစ်တာလို့တော့မရှိဘူးဒါပေမဲ့ဘာဖြစ်လဲဆိုလို့ရှင်အရင်တော့တငယ်ချင်းဖြစ်တဲ့ဟာတွေကိုနည်းနည်းလေးဘယ်လိုပြောလဲနည်းနည်းအရင်မရင်ဟီးတော့ဘဲနဲ့တော့ like နည်းနည်းလေးသူ့ဖက်ကလည်းကိုဟာဒီလိုဖြစ်တယ်ဒီလိုဖြစ်တယ်ဆိုတော့ကြောင်းအထူးသဖြင့်ဆို Instagram မှာဆိုတော့ throw story post လို့ရှိရင်တော့အရင်တည်တာရဲ့ pro palestine ဖက်ကလည်းတို့မှာဒီလိုဖြစ်တယ်ဖြစ်တယ်ဆိုတာကိုတို့ Instagram story မှာပဲအများကြီး post တယ်ဒီတစ်ဖက်ကတငယ်ချင်းတယောက်ဆိုတဲ့ Israel Babalo ဖြစ်တယ်ဆိုတော့ကဘာတီအောင်တို့လည်းပေါ်ထုတ်တယ်ဆိုတော့တို့နှစ်ခုနှစ်ယောက်ကြားမှာနည်းနည်းလေးတော့အဲ့လိုမျိုး very intense မဟုတ်ပေမဲ့တို့ရဲ့ opinion လေး different တာလေးရှိတယ်ဆိုတော့တငယ်ချင်းကြားမှာ like you can tell နှစ်ယောက်ဆိုတာခံစားတယ်ဆိုတာ
ဟုတ်ပြောရမယ်ဆိုရင်တော့ဒီတစ်ဖက်တစ်ဖက်ပေါ့နော်တို့ရဲ့ standard ပေါ်ထုတ်တာကတော်တော်လေးကိုဘယ်လိုပြောမလဲပြင်းပြင်းထန်ထန်ဖြစ်တယ်ပေါ့လေဆိုတော့အဲ့လိုမျိုးအခြေအနေကခုနညမမမေဆိုင်ပြောခဲ့သလိုပဲဒီကျောင်းဝင်းထဲမှာလည်းမဟုတ်ဘူးတက္ကသိုလ်ကျောင်းဝင်းထဲမှာလည်းမဟုတ်ဘူးဒီတက္ကသိုလ်ကျောင်းသားတွေအသုံးများတဲ့ဒီ Instagram လိုမျိုးလူမှုကွန်ရက်တွေအထိဖြစ်တယ်ဆိုတော့ညမတို့လိုမျိုးပေါ့နော်ဘယ်ဘက်ကိုမှမပါတဲ့ကျောင်းသားတွေအတွက်ကရောအနေခက်တယ်လို့ပြောလို့ရလာပါဆိုတော့နှစ်ဖက်စလုံးမှာကကိုကတငယ်ချင်းတွေရှိနေတဲ့ခါကျတော့ဘယ်လိုမျိုးတုံ့ပြန်ရမလဲဆိုတာမျိုးဟိုဖြစ်တဲ့အနေအထားမျိုးရောအတွေ့အကြုံဖြစ်လာရှင့်
yeah, ဟုတ်တယ်မေရှိုင်းအတွက်ဆိုအရန်ခက်တယ်ပရိုလက်ရှင်နှစ်ယောက်ဆိုတယောက်ကဂျော်ဒန်ကနေလာတယ်အီဂျစ်ကနေလာတယ်တယောက်ကတော့အစ္စရေးကနေလာတယ်တကယ်ချင်းနှစ်ယောက်စလုံးရှိတယ်အရန်ခင်တယ်ဒါပေမဲ့သူတို့ဘယ်လိုပြောရမှန်းစကားမတည်ဘူးဘာဖြစ်လို့လဲဆိုကိုယ်ပုံမှာပြင်မှလည်းဖြစ်နေတယ်လူတတ်မှုပါရဖြစ်နေတယ်ဆိုတော့သူတို့ကလည်းမေရှိုင်းကို oh I feel sorry for your country ပြောသူတို့မေရှိုင်းလည်းဟုတ်တယ်ဒီလိုဖြစ်တာနှစ်ယောက်စလုံးအယံဝန်းနေတယ်မေရှိုင်းလည်းအဲ့လိုမျိုးဆူတောင်းပေးမယ်အဲ့ဒီ comment ကလွဲလို့ရှင်ကျန်တာမပြောဘူးပေါ့လဲဆိုတော့မေရှိုင်းရဲ့သူတို့ရဲ့ခံစားချက်ကိုအယံချိခိုက်မှလည်းဆိုရင်လည်းဆိုတော့I feel bad at the comment လေးပဲပေးခဲ့တယ် yeah
ဒီ American ပြည်ထောင်စုမှာရှိတဲ့တက္ကသိုလ်တွေကကြတော့ဒီကျောင်းသားတွေအနေနဲ့ပေါ့နော်ကိုယ့်ရဲ့ဒီစန္ဒာကိုကျောင်းဝင်းထဲမှာဒီလွတ်လွတ်လပ်လပ်ထုတ်ဖော်ပိုင်ခွင့်ရှိတယ်နောက်လွတ်လွတ်လပ်လပ်စီးရုံးလှုပ်ရှားနိုင်ခွင့်ရှိတယ်ပေါ့လေဆိုတော့အခုလိုဖြစ်နေတဲ့အခြေအနေကိုမမေဆိုင်တို့ရဲ့ဒီ George Washington တက္ကသိုလ်ကဒီအုပ်ချုပ်ရေးပိုင်းတာဝန်ရှိသူတွေရောဘယ်လိုမျိုးကင်တွယ်နေပါလဲရှင့်သူတို့နှစ်ဖက်မျှတောင်းပေါ့နော်ဘယ်လိုကင်တွယ်နေတယ်လို့ပြောလို့ရပါလဲရှင
့် မေဆိုင် personality အရာဆိုတော့နှစ်ယောက်စလုံးကဘယ်လိုပြောမလဲသူတို့အခုပြီးတယ်ပေါ့နော်တေးဘယ်လိုပြောမလဲကျောင်းကနေခွင့်ပြုတယ်သူတို့ကိုစန္ဒထုတ်ဖို့ခွင့်နဲ့တစ်ဖက်စလုံးကိုပေးတယ်အစ္စရောဆိုတဲ့အစ္စရောကိုပြန်လို့ပေးတယ်ပါလက်စတိုင်းဆိုတဲ့ပါလက်စတိုင်းကိုပေးတယ်ဒါပေမဲ့ပရိုဖက်ဆာတွေကပြောသူတို့ပဲသူတို့ရဲ့ every class attendant မှာဆိုတော့ကျောင်းမှာပြဿနာမဖြစ်အောင်ထုတ်ဖို့ဖိုင်ခွင့်ရှိတယ်ဒါပေမဲ့အဲ့လိုမျိုးရန်ဖြစ်တာတော့ဘာလို့မဖြစ်အောင်တော့သူတို့ခဏခဏပြောတယ်ပြီးတော့မှအဲ့ဒီသူတို့ဆန္ဒဖော်ထုတ်နေတဲ့ချိန်မှာပဲ police security တွေကလည်းကန့်ကောက်လေးသူတို့တာဝန်ယူပေးတယ်ဆိုတော့ tight security ဆိုတော့သူတို့ပြောခွင့်ပေးတယ်ဒါပေမဲ့အဲ့လိုမျိုးဘေးကနေကြည့်ပေးတဲ့လူရှိတဲ့ခါကျတော့ very secure safety လို့ပြောရမှာ
Washington မြို့တော်က George Washington တက္ကသိုလ်မှာနိုင်ငံတကာရေးရာဘာသာရပ်တက်နေတဲ့အမတ်မေဆိုင်ဖြစ်ပါတယ်ရှင်အရှေ့လေပိုင်းဂါဇာဒေသမှာဖြစ်နေတဲ့အခြေအနေတွေကသူတင်ကြားနေတဲ့ဘာသာရပ်အတွက်လက်တွေ့အတွေ့အကြုံတွေရနေစေတာမဟုတ်အမြဲမပြတ်စောင့်ကြည့်လေ့လာနေတယ်လို့လည်းပြောပါရရှင်။ကျမဆုမြတ်မမ
။မဆုမြတ်မုံရဲ့လူမှုရှုခင်းအစီအစဉ်မှာရှင်။အခုဆက်ပြီးတော့အမရေးတနာကျော်ရဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ရှုစားနာဆင်ကြရအောင်ပါ။
Mission Impossible 8ကားမြောက်ရုပ်ရှင်စကားကိုရုံတင်ဖို့နောက်တစ်နှစ်ကိုရွှေ့ဆိုင်းလိုက်ပါတယ်။မင်းသားမင်းသမီးတွေနဲ့ဇန်ညွန်းစရာတွေအလုံးမလုံးဖဲနဲ့3လကျော်တပိတ်မှောက်ထားပြီးသားလို့ရ ရုပ်ရှင်ကားတွေရုံးမတင်နိုင်ပဲဖြစ်နေရတာကနေနောက်တစ်တုပ်ထပ်ပြီးတော့ရက်ရွှေ့ရတာဖြစ်ပါတယ်။ Mission Impossible ရုပ်ရှင်ကားကိုဇွန်လ28ရက်နေ့ကနေ2025မေလ23ရက်နေ့ကိုရွှေ့ဆိုင်းလိုက်တယ်လို့ Paramount Pictures ရုပ်ရှင်ထုတ်လို့ရေးကပြောပါတယ်။ Christopher McQuarrie ရိုက်ကူးတဲ့ Mission Impossible Dead Reckoning Part 1အပိုင်း1နောက်ဆက်တွဲဖြစ်တဲ့ဒီအပိုင်းနဲ့ဇက်ကားကရုပ်ရှင်ထုတ်လို့ရေးကိုဇူလိုင်လကလေးကရက်ဆိုင်ထားတာဖြစ်ပြီးတော့အဲ့အချိန်မှာခေါင်းဆောင်မင်းသား Tom Cruise နဲ့ထုတ်လို့ရေးကုမ္ပဏီကတော့နိုင်ငံတကာလှည့်ပြီးတော့ကြော်ညာနေကြတာပါအခုဇက်ကားကနောက်ဆက်တွဲအပိုင်းနဲ့ဖြစ်တာကြောင့် Mission Impossible Dead Reckoning Part 2ဖြစ်ရမှာဆိုပေမဲ့ခု Mission Impossible လို့ပဲနာမည်အတူပေးထားပါတယ်ပထမ Dead Reckoning ကတော့တစ်ကမ္ဘာလုံးကနေဝင်ငွေဒေါ်လာ568တန်းခွဲဝင်ခဲ့ပေမဲ့2018မှာရုံတင်တဲ့ Fallout ဇာတ်ကောင်မှန်ပြီးခဲ့ပါဦးအဲ့ကားကတော့တစ်ကမ္ဘာလုံးဝင်ငွေဒေါ်လာ892တန်းဒီပါရခဲ့တာပါ2020နှစ်မှာတော့ Tom Cruise ရဲ့ Top Gun Maverick ဇာတ်ကောင်ကဒေါ်လာတန်း1500တောင်ဝင်ခဲ့ပါတယ်ပထမကားထွက်ပြီးတော့နှစ်ပေါင်း28နှစ်အစမှထွက်တဲ့အဲ့ဒီကားကိုကောင်းတယ်ဆိုပြီးတော့သုံးသက်ကြပေမဲ့လူရဲကြီးတဲ့ Barbie နဲ့ Oppenheimer ရုပ်ရှင်ကားတွေနောက်မှာလောင်းရင်းမိခဲ့ပါတယ်။ Hollywood သဘေးမောက်တဲ့ပြဿနာကအခုမပြည့်ပြတ်သေးတာကြောင့်ဇာတ်ကားမှာပါဝင်သရုပ်ဆောင်တဲ့မင်းသားမင်းသမီးတွေနဲ့အယောင်မြင့်တဲ့အောင်ကြော်ညာဖို့အတွက်ရုပ်ရှင်ထွက်တဲ့ရက်တွေကိုဒီဆောင်းတင်မကနောက်နှစ်တင်မဲ့ကားတွေကရက်ရွှေနေတာပါ။ June ဇာတ်ကားအပိုင်းနှစ်ကိုနောက်နှစ်မတ်လအထိရွှေ့ထားတာဖြစ်ပါတယ်။အနုပညာရှင်တွေကိုကိုစားပြုတဲ့ရုပ်မြင်သံကြားနဲ့ရေဒီယိုအနုပညာရှင်များရဲ့ Screen Actors Guild American Federation နဲ့ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီတွေကြံ့ညှိနှိုင်းမှုတွေလုပ်နေကြပါတယ်။နာမည်ကျော် American ရုပ်ရှင်မင်းသား Matthew Perry အသက်54နှစ်နဲ့စနေနေ့အောက်တိုဘာလ28ရက်နေ့ကပဲကွယ်လွန်သွားပါတယ်။နာမည်အထူးကျော်ပြီးလူကြိုက်များတဲ့ American ရုပ်သံဇာတ်လမ်းတွေ France မှာပါဝင်တရုတ်ဆောင်ခဲ့သူပါ California ပြည်နယ် Los Angeles မြို့ကနေအရေချိုးကန်ထဲမှာအသက်ပြောင်းနေရကိုအပြင်ကပြန်လာတဲ့သူ့ရဲ့လက်ထောက်ကတွေ့ခဲ့တာပါ Matthew Perry ဟာ French Zealandre ထဲမှာ Chandler Bing အနေနဲ့တရုတ်ဆောင်ပြီးတော့နာမည်ကျော်ခဲ့ပါတယ် NBC ရုပ်သံလိုက်မှာ1994ခုနှစ်ကနေ2004ခုနှစ်ထိရုပ်သံဇာတ်လမ်းဆယ်ရာသီဇာတ်လမ်းတွေဆယ်ရဲမှာတငယ်ချင်း6ဦးတွေကတူပါဝင်တရုတ်ဆောင်ခဲ့ပါတယ်သူကအဲ့ဒီဇာတ်ကားနဲ့2022ခုနှစ်မှာအမီစုပေပွဲမှာဟာတာဇကာထူးချွန်တရုတ်ဆောင်စုတွေတစ်ကြွေရွေးခံရတဲ့ဆင်းနဲ့မှာပါခဲ့ပါတယ်။2000မှာလဲ The Ron Clark Story ဇကာနဲ့ Golden Globe နဲ့ Emmy Nomination စုတစ်ကြွေဆင်းမှာပါဝင်ခဲ့တာပါ။သူက The Whole Nine Yards ဟာတာကားပါဝင်ရုပ်ရှင်ကားကြီးတွေလည်းရိုက်ခဲ့ပြီးတော့ The West Wing လို့ Ellie MacBee လို့မျိုးရုပ်ရှင်ဇာတ်လမ်းတွေမှာလည်းပါဝင်ခဲ့ပါတယ်။အခုသူသေးဆုံးမှုမှာမတင်ကားစရာမတွေ့ရပါမယ်။ရဲကစုံစမ်းစစ်ဆေးမှုတွေတော့အချိန်ယူပြီးတော့ပြုလုပ်နေစေဖြစ်ပါလိမ့်ရှင
်။မရေးတနာကျော်ရဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါလိမ့်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမဲ့ရင်ချင်းနိုင်ကတက်လက်ပြောပြပေးပါမယ်ရှင်။လွန်ခဲ့တဲ့24နာရီအတွင်းဂါဇာကမ်းမြောင်ဒေသမှာ Hamas အခြေစိုက်နေရာပိတ်မှတ်ပေါင်း600ကျော်ကိုတိုက်ခိုက်ခဲ့တယ်လို့ Syria နဲ့ Lebanon မှာရှိတဲ့ပိတ်မှတ်တွေကိုလည်းတိုက်ခိုက်ခဲ့ကြောင်း Israeli တပ်ကပြောပါရယ်ဂါဇာကမ်းမှာ၃ဘက်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တည်ဆုံးခဲ့ရတဲ့ကလေးငယ်အရေးအတွက်ဟာ2019ခုနှစ်အတွင်းကမ္ဘာပဋိပက္ခဇုံတွေအတွင်းမှာတည်ဆုံးခဲ့ရတဲ့ကလေးအရေးအတွက်ထက်ကိုကျော်လွန်သွားပြီဖြစ်ကြောင်း Save the Children ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိအချိန်ထိ Israel Hamas စစ်ပွဲအတွင်းကလေးပေါင်း 3,000 ကျော်တည်ဆုံးခဲ့ရပါတယ်ရှင်။အစ္စရေးနိုင်ငံအတွက်တရှိုးလုတ်တဲဆိုတဲ့ဆွဲချက်နဲ့ကာတာနိုင်ငံကတရားရုံးကတည်တံ့ချမှတ်လိုက်တဲ့အိန္ဒိယရေတပ်အရာရှိဟောင်း၈ဦးကိုပြန်လွှတ်ပေးရေးအလုံးစုံကြိုးပမ်းသွားမယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကကာတာနိုင်ငံမှာစီရင်ချက်ချခဲ့တဲ့အပေါ်တုံ့လှုပ်မိကြောင်းလည်းအိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။နှစ်နိုင်ငံကြားမဟာဗျူဟာမြောက်ယုံကြည်မှုတည်ဆောက်ဖို့တရုတ်နိုင်ငံဘက်ကအဆင်သင့်ရှိနေကြောင်းနဲ့ကဏ္ဍပေါင်းစုံမှာလက်တွေ့ကျကျပူးပေါင်းဆောင်ရွက်ဖို့နဲ့မြန်မာစစ်ဖက်နဲ့အဆင်မြင့်ဆက်ဆံရေးကိုဆက်လက်ထိန်းသိမ်းသွားမယ်လို့တရုတ်ဗဟိုစစ်ကော်မရှင်ဒုတိယဥက္ကဋ္ဌကျန်ယူရှာကဒီကနေ့ပြောကြားခဲ့ပါတယ်။
တ
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမဲရင်ချင်းနိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပါတယ်ရှင်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Citric Franklin နဲ့ Joe Gaines တို့ဖြစ်ပါတယ်ကျွန်မကစုမမဒီညစီစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြကြပါသေးရှင်This program